Welcome to the Voice of America in Burmese.
မင်္ဂလာပါရှင်2019ခုနှစ်ဇူလိုင်လ9ရက်တနင်္ဂနွေနေ့မနက်ခင်း VOA အစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။လိုင်းဒိုမီတာ32 40 49တို့ကသာမက VOA Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းတိုက်ရိုက်ဖန်ယူနာဆင်နိုင်ပါတယ်ရှင်။မကွန်ညိုပါရှင်ခုမနက်ခင်းစီစဉ်တွေတာဝန်ယူပါမယ
်မင်္ဂလာမနက်ခင်းပါခင်ဗျာဒီနေ့မနက်ဖက်သတင်းတွေကိုကိုညောင်ဝင်းအောင်နဲ့ကျွန်တော်ကြော်ကြော်သိမ်းကြေညာမှာပါဂျာမနီမှာကျင်းပတဲ့ G20 ထိပ်ပိအစည်းအဝေးကတော့ရုံးရင်းဆန်ခတ်ဆန္ဒပြဖို့ဖြစ်ခဲ့တဲ့ကြာမှာပဲအဆုံးသတ်သွားပါပြီထိုင်းနိုင်ငံထခိုင်မဲဆောက်နေဆက်ကနေမြန်မာနိုင်ငံကိုပြန်သွားတဲ့လူထုမှ3000ကျော်သွားပြီလို့ထိုင်းလူဝင်မှုအစိုးရတာဝန်ရှိသူတူကပြောပါတယ်တမရောကဝေဦးစီချုပ်ဘူဂျုံမူကြီးမင်းအောင်လှိုင်ဟာရှေ့ရကြခီးစဉ်နဲ့အိန္ဒိယမှာရောက်နေပြီးဝန်ကြီးချုပ်မိုဒီနဲ့လည်းတွေ့ဆုံမှုရှိပါတယ်။ဒီသတင်းတွေပါဝင်တခြားနိုင်ငံတကာထိပ်တန်းသတင်းတွေကိုလည်းသိရပါမယ်ခင်ဗျာ
။ဒီကနေ့မနက်ခင်းနားဆင်ရမယ့်အစီအစဉ်တွေထဲမှာတော့အရင်ဆုံးမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂရဲ့ထူးကိုယ်စားလှယ်ရဲ့မြန်မာပြည်ခီးစဉ်နဲ့ပတ်သက်လို့မြန်မာအစိုးရရဲ့ထုတ်ပြန်ချက်အပေါ်နိုင်ငံတကာလူ့အခွင့်အရေးအဖွဲ့တွေကဘယ်လိုသုံးသပ်ပါသလဲ
။ It's really absurd even just stupid for the government to make a statement like that becauseEverything there is
within HW Asha Yeya Taiwan Kan ye pyo cha chan ne tu na sin ya pha ba Arina U Aung Khay ye Myanmar ye tong tat che American style Indian to English tin gan sa ri ko le le la nai ma de A season nau pai ma ro sani nei nya dai yai le lai ma Myanmar naingan ma democracy ma san ne u ri blao mya mya shi de le so da swin nwe tha da ko pyan pi thau lwin pe ma ba Di season nwe ma dai gan khu yin song no thait dai yauk ni de Myanmar ne naingan daga tadin rwe ko ko jor jor tain ne ko nyan win aung lo ga chin nya ba ma shin
ကမ္ဘာစီးပွားရေးအင်အားကြီးနိုင်ငံ20ကခေါင်းဆောင်တွေရဲ့ G20 ထိပ်သီးအစည်းအဝေးဟာစနေနေ့ကအဆုံးသတ်သွားပြီဖြစ်ပြီးရုံးဝင်းဆန်ခတ်ဆန္ဒပြပွဲတွေဖြစ်ခဲ့တယ်လို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကတော့အထူးအာရုံစိုက်ခံရသူဖြစ်ခဲ့ပါတယ်။သမ္မတထရမ့်အောင်မြင်မှုရခဲ့တဲ့ကိစ္စတွေထဲမှာရုရှားသမ္မတဗလာဒီမီယာပူတင်နဲ့နှွေးထွေးပြီးအပြန်အလှန်ရှိတဲ့အစည်းအဝေးဆီးရီးယားမှာဒဇီတပိုင်းအပြစ်ခတ်ရဆေးရေးသဘောတူညီချက်နဲ့ပြည်ထိုင်နယ်ကုံတွေးဆန်ရသဘောတူညီချက်တခုရဖို့အရှိန်မြင့်လှုပ်ဆောင်သွားမယ်ဂရီကိုတို့ပါဝင်ပါတယ်။ထိပ်သီးအစည်းအဝေးအဆုံးသတ်ကြေညာချက်ထဲမှာတော့အမေရိကန်သမ္မတနဲ့ G20 ထဲကျန်တဲ့19နိုင်ငံကခေါင်းဆောင်တွေအကြားရာသီဥတုပြောင်းလဲမှုဆိုင်ရာကျန်နေသေးတဲ့ကွဲပြားမှုတွေကိုချပြထားသလိုအထူးကြံဝါဒအဖြစ်ကြေကြေပြန့်ပြန့်မြင်ထားကြတဲ့ Trump ရဲ့အမေရိကန်သားပထမဆိုတဲ့မူဝါဒကိုလည်းတုံ့ပြန်ချက်တစ်ခုထည့်သွင်းထားပါတယ်။ဟိုဂျိုးစီးပွားကော်ဝေးရေးဝါဒကိုရင်ဆိုင်သွားဖို့သဘောတူကြတယ်လို့ကြေညာချက်ထဲမှာခေါင်းဆောင်တွေကပြောထားပါတယ်။ထိပ်သီးအစည်းအဝေးနောက်ဆုံးနေ့မှာ Mr. Trump ဟာအင်ဒိုနီးရှား၊စင်ကာပူ၊ဂျပန်၊တရုတ်နဲ့ပြည်တည်နိုင်ငံတွေကခေါင်းဆောင်တွေနဲ့ထိပ်သီးအစည်းအဝေးပြင်ပမှာတရားစီတွေ့ဆုံပါတယ်။အင်ဒိုနီးရှားသမ္မတဂျိုကိုဝီဒိုဒိုနဲ့တွေ့ဆုံတာမှာတောင်အောင်ရှားဒေသကအကြံဖက်ဝါဒီခွန်ရက်ကိုနီနီးရေးသူတို့ရဲ့တန်နိုင်ထံကိုခေါင်းဆောင်နှစ်ဦးအလေးထားပြောခဲ့ကြတယ်လို့သမ္မတအင်ပြူတော်ကပြောပါတယ်။ဒါ့အပြင်စင်ကာပူဝန်ကြီးချုပ်လီဆန်လောင်းနဲ့လည်းတွေ့ဆုံပြီးအမေရိကန်နဲ့စင်ကာပူကြားဆက်ဆံရေးကိုပိုပြီးကြီးမားတဲ့အဆင့်ရောက်ဖို့မျှော်လင့်ထားတယ်လို့တွေ့ဆုံပွဲပြီးတဲ့နောက်သမ္မတထရမ့်ကပြောပါတယ
်။ဝန်ဆုံမျိုးကို ISIS သွေးကြွားတွေလက်ထက်ကနေအောင်ပွဲခံနိုင်လိုက်ပြီးဖြစ်ကြောင်းအီရတ်လုံခြုံရေးတပ်ဖွဲ့ဝင်တွေကမကြာခင်နိုင်ငံပိုင်းတွင်ကြေညာဖို့ရှိနေပါတယ်။ဒါဟာ IS အဖွဲ့ထိန်းချုပ်ထားတဲ့အီရတ်ဘက်တချမ်းကိုအောင်ပွဲခံလိုက်တာလည်းဖြစ်ပါတယ်။ညွန်မောင်းတပ်ဖွဲ့တွေဟာရှေတိုးထိုးစစ်ဆင်နေစေဖြစ်ကြောင်းအားလုံးကိုသိမ်းပိုက်နိုင်ဖို့အတွက်ဘယ်လောက်မှမကြံတော့ကြောင်းပူးတွဲစစ်ဆင်ရေးအဖွဲ့အကြီးအကဲကပြောပါတယ်။စစ်သွေးကြော်တွေရဲ့ခံတပ်စခန်းတွေကြာဆုံးနေပြီဖြစ်ကြောင်းနောက်ဆုံးကြံနေတဲ့နေမျိုးတွေကိုသိမ်းပိုက်ပြီးမကြခင်မှာအပိဓာအောင်ဝဲကိုကြီးညာနိုင်တော့မှာဖြစ်ကြောင်းအီရတ်စစ်တပ်ပြောခွင့်ရကလည်းစနေနေ့အစောပိုင်းကအစိုးရရုပ်သံသတင်းဌာနမှပြောကြားခဲ့ပါတယ်။တီဂရစ်မြစ်ကြောတစ်လျှောက်မှာရှိတဲ့မူဆူးမျိုးဟောင်းအတွင်ကြီးမြောင်းတဲ့နေမျိုးတစ်ခုအတွင် IS သွေးကြွတွေကိုဂျောင်းပိတ်ထားလိုက်နိုင်ပြီဖြစ်တာကြောင့် IS တွေပေါ်အောင်ဝဲခံနိုင်တော့မှာဖြစ်ကြောင်းအီရတ်အစိုးရအဖွဲ့ဝင်တွေကပြီးခဲ့တဲ့သတင်းပတ်တည်းမှာအကြိမ်ကြိမ်ပြောခဲ့ပါတယ
်။ကာတာနိုင်ငံနဲ့ဒေသတွင်းတခြားအာရဗ်နိုင်ငံတွေအကြားတန်တမာရေးတင်မာနေပြီးကာတာနိုင်ငံကိုတန်ခတ်အရေးယူတာတွေချထားတဲ့ကိစ္စဖြစ်ရှင်းရေးမှာကူဝေးနိုင်ငံကိုပြည်ထောင်နိုင်ငံကအားပေးထောက်ခံနေပါတယ်လို့ပြည်ထောင်နိုင်ငံသားရေးဝန်ကြီးကပြောလိုက်ပါတယ်။ဒါ့အပြင်ဒေသတွင်းကပြည်ထောင်ရဲ့မိတ်ဆွေနိုင်ငံတွေအားလုံးဟာအကြမ်းဖက်ဝါဒကိုဗန်ဒါငွေကြေးကူညီထောက်ပံ့နေတယ်ဆိုတာကိုလည်းပြည်ထောင်နိုင်ငံသားရေးဝန်ကြီး Boris Johnson ကအသိအမှတ်ပြုပြောဆိုပါတယ်။လက်ရှိတင်းမာနေတဲ့အခြေအနေဟာစီးရေးအရထိတိုက်တွေ့တဲ့အထိတော့ဖြစ်လာနိုင်ခြင်းမရှိဘူးလို့ဝန်ကြီး Johnson ကကူဝေးစီးတီးမှာစနေနေ့ကပြောပါတယ်။ကာတာနိုင်ငံဟာအစိုးရဝါဒီအုပ်စုတွေကိုအားပေးထောက်ခံနေတယ်လို့ဆိုဆွဲပြီးဆော်ဒီအာရေဗျ၊အာရဗ်စပေါ်များပြည်ထောင်စု၊အီဂျစ်နဲ့ဘာရိနိုင်ငံတွေကဒီလအစောပိုင်းမှာကာတာနဲ့အဆက်အသွယ်ဖြတ်တောက်ခဲ့တာပါ။အဲ့ဒီဆူဆွဲချက်တွေဟာမှားယွင်းပြီးပုတ်ခတ်စော်ကားတာပဲလို့ကာတာနိုင်ငံဘက်ကတုံ့ပြန်ပြောဆိုထားပါတယ
်။အတန်းပဲအုပ်စုဒရာစင်ကျော်ကိုပါကစ္စတန်နိုင်ငံကခိုးလုံလှုပ်ရှားခွင့်ပေးထားတယ်လို့ဆူဆွဲမှုတွေထွက်ပေါ်နေချိန်မှာပဲအတန်းဖက်မှုတိုက်ဖြတ်ရေးမှာတစ်ချိန်က အမေရိကန်ရဲ့အဓိကမဟာမိတ်ဖြစ်တဲ့ပါကစ္စတန်ဟာအမေရိကန်အစိုးရနဲ့ပုံမိုဝေးကွာလာနေပြီးတရုတ်နဲ့ရုရှားတို့ဘက်ကိုပိုပြီးနှီးကပ်လာနေပါတယ်။ပါကစ္စတန်ဟာအိန္ဒိယနဲ့ပတ်သက်လို့စိုးရိမ်စိတ်ကြီးမားတဲ့အချက်ကိုတရုတ်နဲ့ရုရှားတို့ကအခွင့်ကောင်းယူနေတာဖြစ်ပါတယ်။တစ်ဖက်မှာသမ္မတဒေါ်နယ်ထရန့်ကလည်းအဲ့ဒီဒေသတွင်းမှာအမေရိကန်ဩဇာလွှမ်းမိုးနိုင်မဲ့နိုင်ငံခြားရေးမူဝါဒအသစ်ဖော်ဆောင်ရေးကိုပြင်ဆင်နေတာပါ။နေစာဖြတ်ကျော်တိုက်ခိုက်မှုတွေလုပ်နိုင်မှုအတွက်အိန္ဒိယနဲ့အာဖဂန်တို့ဟာသူတို့နေမျိုးတွေကိုအကြမ်းဖက်သမားတွေအသုံးပြုနိုင်အောင်ခွင့်ပြုထားတယ်လို့ပါကစ္စတန်ဘက်ကမကြာခဏဆွဆွဲခဲ့တာပါဒီလိုဆွဆွဲခံရတဲ့နှစ်နိုင်ငံစလုံးကလည်းပါကစ္စတန်ကိုအလားတူဆွဆွဲမှုတွေပြန်လုပ်ခဲ့ပါတယ်အမေရိကန်ကသတ်မှတ်ထားတဲ့အကြမ်းဖက်အဖွဲ့60လောက်ထဲက73ဘွဲ့ဟာပါကစ္စတန်အခြေစိုက်ဖြစ်ကြပြီးအဲ့ဒီတဲကအများစုဟာပါကစ္စတန်အာဖဂန်နယ်စပ်မှာလှုပ်ရှားနေတာပါပါကစ္စတန်ကိုအကြမ်းဖက်ဝါဒအားပြီးတဲ့နိုင်ငံတစ်ခုဖြစ်သတ်မှတ်နိုင်ရေးဥပဒေပြဋ္ဌာန်းပေးဖို့အမေရိကန်လွှတ်တော်မှနှစ်ဦးကပြီးခဲ့တဲ့စက်တင်ဘာလတည်းမှာကြိုးပမ်းခဲ့ကြပါတယ
်။ VOA American တန်မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိလိုင်းဒိုမီတာ32 kHz 9325လိုင်းဒိုမီတာ40 kHz 9433ညလိုင်းဒိုမီတာ48 kHz 6185ဒုတိယနာရီဝက်မှာလိုင်းလံမီတာ190 kHz 1505တို့ကနေပြီးတော့ထုတ်လည်ပေးနေပါတယ်ခင်ဗျာ
။ဒီ week ကနေတနုနေမတဲ့ဖက်တဲ့မြောက်ကိုဒါရိုက်ဆက်လက်ထုတ်လွှင့်နေပါတယ်။ထိုင်းနိုင်ငံမှာလူသမားဥပဒေသေးပြဋ္ဌာန်းပြီးခဲ့တဲ့ကဆိုရင်ထခရံမဲဆောက်နေဆက်စစ်ဆေးရေးကိစ္စကနေပြန်ပို့လိုက်တဲ့မြန်မာရွှေပြောင်းလူသမားအရေးအတွက်300ရောရှိသွားပြီလို့ထိုင်းလူမှုကြီးကြပ်ရေးအကြီးအကဲအရာရှိသူကိုကိုးကားပြီးတော့ထိုင်းနိုင်ငံထုတ်တနေ့ရှင်းသတင်းစာမှာဒီကနေ့ရေးထားပါတယ်။ဥပဒေသေးအရလိုအပ်ချက်တွေနဲ့ကန့်ညီအောင်အထောက်အထားတွေရယူဖို့အတွက်မြန်မာလူသမားတွေနေရက်ပြန်သွားနေကြတယ်လို့ထိုင်းလူဝင်မှုကြီးကြပ်ရေးတပ်ဖွဲ့အကြီးအကဲရဲဘော်မူကြီးမန်ရတနာပရတိပ်ကမနေ့ကပြောခဲ့တာပါဒီတော့တင်းမှာပဲဥပဒေသေးကြောင့်ဖြစ်လာတဲ့ပြဿနာတွေကိုဖြေရှင်းဖို့ထိုင်းမြန်မာပူးတဲ့ကော်မတီတရက်ဖွဲ့စည်းသဘောတူထားပါတယ်ထိုင်းလူသမားရေးရာဝန်ကြီးဘိုကျုပ်ကြီးစရီချိုင်းဒစ်စတော့ကူဟာတောက်ကြနေကနေပြည်တော်ကိုသွားပြီးမြန်မာလူသမားရေးရာဝန်ကြီးဦးသိန်းဆွေနဲ့တွေ့ဆုံဆွေးနွေးပါတယ်ဥပဒေအသစ်ဟာဇွန်လ23ရက်နေ့မှာစပြီးအသက်ဝင်လာဖြစ်ပေမဲ့အကောင့်တွေဖော်ရကို6လဆိုင်းငံ့ထားပြီးတော့အဲ့ဒီကာလအတွင်းပေါ်ပေါက်လာနိုင်ခြေရှိတဲ့ပြဿနာတွေကိုဖြေရှင်းရေးပူးတွဲကော်မတီတရထူထောင်ဖို့ထိုင်းဘက်ကအဆိုပြုတင်ပြခဲ့တာပါဒီအဆိုပြုချက်ကိုမြန်မာဘက်ကသဘောတူခဲ့ပြီးဒီသတင်းကိုမြန်မာလူသမားတွေသိအောင်ဖြန့်ပေးဖို့နဲ့အလုတ်ခန့်တဲ့ contract စာချုပ်တွေမှာမြန်မာလူသမားတွေကိုမျက်မျှတတဖြစ်အောင်လုပ်ပေးဖို့ထိုင်းဘက်ကိုမြန်မာဘက်ကပန်ကြားခဲ့တယ်လို့စနေနေ့ Bangkok Post သတင်းတပုတ်မှာလည်းဖော်ပြထားပါတယ်
တမနောကာဝေးဦးစည်းရုပ်ဘူဂျုံမီမင်းအွန်လိုင်းဦးဆောင်တဲ့မြန်မာကုစရဲအဖွဲ့ဟာရှင်းရကြားတရားဝင်လဲပတ်ဖို့အတွက်စနေနေ့ကအိန္ဒိယနိုင်ငံကိုရောက်ရှိသွားပြီဖြစ်ပါတယ်။ဘူဂျုံမီမင်းအွန်လိုင်းဟာအိန္ဒိယဝန်ကြီးချုပ်နရိန်ဒရာမိုဒီ၊ကာကွယ်ရေးဝန်ကြီးချုပ်အာရန်ဂျေဒလီအမျိုးသားလူညုံရေးအကြံပေးအာဂျစ်ဒိုဘတ်တို့နဲ့ဇူလိုင်14ရက်နေ့မှာတွေ့ဆုံမှာဖြစ်ပါတယ်။ဘူဂျုံမီမင်းအွန်လိုင်းနဲ့အဖွဲ့ဟာအိန္ဒိယကထိပ်တန်းခေါင်းဆောင်တွေနဲ့အဲ့လိုတွေ့ဆုံတာအပြင်စစ်ဘက်ဆိုင်ရာဌာနတွေကိုလည်းတွားရောက်လဲပတ်မှာဖြစ်ပါတယ်။အိန္ဒိယနိုင်ငံအရှိမြောက်ဘက်ဒေသကစစ်ကင်ပြည်နယ်ဘူတန်နိုင်ငံနဲ့တိဘက်ဆတဲ့သုံးဘွေဆိုင်ဒေသမှာအိန္ဒိယနဲ့တရုတ်တပ်ဖွဲ့တွေထိတ်တိုက်ရင်ဆိုင်ပြီးတင်းမာမှုတွေဖြစ်ပေါ်နေတဲ့အချိန်မှာအိန္ဒိယနိုင်ငံကိုရောက်လာတဲ့ဗိုလ်ချုပ်မီးမြောင်းလိုင်ကိုအိန္ဒိယအစိုးရကကြီးကြပ်ခန်းနာစွာကြိုးစားဖို့ပြင်ဆင်ထားကြောင်းအိန္ဒိယလာတဲ့သတင်းတွေမှာဖော်ပြပါတယ်။ဒါ့အပြင်တစ်ဖက်မှာတရုတ်အစိုးရကမဟာဗျူဟာမြောက်ခေတ်သစ်ပိုးလမ်းမစီမံကိန်းတည်ဆောက်ဖို့ပြင်ဆင်နေတာကြောင့်အဲ့ဒီအစီအစဉ်ကိုတံပြန်ဖို့ကြိုးစားတဲ့အနေနဲ့ဝန်ကြီးချုပ်မူဒီရဲ့ Act East လို့ခေါ်တဲ့အရှိအာရှနဲ့ပူးပေါင်းဆောင်ရွက်ရေး policy အရအာဆီယံနိုင်ငံတွေနဲ့ပုံမူပူးပေါင်းဆောင်ရွက်တဲ့အနေနဲ့အိန္ဒိယအစိုးရကမြန်မာစစ်တပ်ကိုစီးရီးယားအကူအညီတွေတိုးမြှင့်ပေးသွားဖို့လိုလားနေတာလည်းဖြစ်ပါတယ်။အိန္ဒိယရေတပ်သင်္ဘောတွေမကြာခဏမြန်မာစစ်ကမ်းတွေကိုတွားရောက်စိုက်ကပ်နေတယ်လို့ပဲကီလိုမီတာ 1600 ကျော်ရှည်လျားတဲ့နှစ်နိုင်ငံနယ်စပ်ဒေသမှာလှုပ်ရှားနေကြတဲ့လက်နက်ကန်အဖွဲ့အစည်းတွေကိုဖိအားပေးနိုင်ရေးအတွက်လည်းအိန္ဒိယမြန်မာစစ်တပ်ပူးပေါင်းဆောင်ရွက်နေတာပါ။ဗိုလ်ချုပ်မီးမင်းအွန်လိုင်းဟာ2015ဇူလိုင်လကအိန္ဒိယနိုင်ငံကိုတွားရောက်ခဲ့ပြီးဝန်ကြီးချုပ်မူဒီနဲ့တွေ့ဆုံခဲ့ပါတယ်
။အီဂျစ်နိုင်ငံဆိုင်းနိုင်ကျွန်းဆွယ်မှာစစ်သား23ဦးထဲမှနေတည်ဆုံခဲ့ရတဲ့တိုက်ခိုက်မှုဟာသူတို့လက်ချက်ဖြစ်တယ်လို့ IS အစိုးရအဖွဲ့ကကြေညာပါတယ်။တောက်ချာနေနောင်ပိုင်းကသူတို့အဖွဲ့ရဲ့ website မှာတင်ထားတဲ့ထုတ်ပြန်ချက်တစ်ခုမှာ IS အဖွဲ့ကအဲ့လိုပြောထားတာပါ။ဆိုင်းနိုင်ကျွန်းဆွယ်မြောက်ပိုင်းကစစ်တပ်စစ်ဆေးရေးဂိတ်တစ်ခုကိုတောက်ချာနေအစောပိုင်းကကားဘုံနဲ့အထေခံဖောက်ခွဲခဲ့တယ်လို့အီဂျစ်တာဝန်ရှိသူတွေကပြောပါတယ်။ရာဖာနေဇမ်မျိုးကအဲ့ဒီဖြစ်ရမှာအတေကံကားဘုံခွဲပြီးတဲ့နောက်မျက်နှာဖုံးဆုတ်ထားတဲ့စစ်သွေးကြွဒါဇင်ပေါင်းများစွာကားတွေပေါ်ကနေဆင်းလာပြီးအနားမှာရှိနေတဲ့စစ်သားအယောက်60ကိုဆက်တနက်တွေနဲ့ပြစ်ခတ်တိုက်ခိုက်တာလို့လူမျိုးရေးတာဝန်ရှိသူတွေကပြောပါတယ်တိုက်ခိုက်မှုကျော်သွားချိန်မှာစစ်စေးကိတ်ကလက်နက်တွေနဲ့ခရမ်းမီးကြောက်တွေကိုယူပြီးစစ်သွေးကြွတွေထွက်ပြေးသွားကြတယ်လို့တာဝန်ရှိသူတွေကပြောပါတယ် အပြန်အလှန်ပြစ်ခတ်မှုတွင်စစ်သွေးကြောင့်တချို့သေဆုံးပြီးတော့သူတို့စီးလာတဲ့ကားတချို့ကိုလည်းခြံထားခဲ့ကြပါတယ်။တောက်ကြောင်တိုက်ခိုက်မှုဟာလွန်ခဲ့တဲ့နှစ်နှစ်အတွင်းစစ်တပ်ကိုတိုက်ခိုက်မှုတွေထဲမှာအသေးအပြောက်အများဆုံးတိုက်ခိုက်မှုအဖြစ်သတ်မှတ်ထားပါတယ်
။အင်ဒိုနီးရှားနိုင်ငံမှာသမီးကြီးစားတွေကြားလက်မထက်ခင်ချိန်မတွေ့ကြဖို့လှုံ့ဆော်တဲ့လှုံ့ရှားမှုတစ်ခုလူမှုကွန်ရက်မီဒီယာတွေပေါ်မှာကစ်စားနေပါတယ်။ဒီလှုံ့ဆော်မှုကိုအသက်26နှစ်အရွယ်စာရေးဆရာလာအိုဒဲမူနာဖာကလွန်ခဲ့တဲ့နှစ်နှစ်ကစတင်လှုံ့ဆော်ခဲ့တာဖြစ်ပြီးအင်ဒိုနီးရှားလူငယ်တွေအနေနဲ့ချိန်တွေ့တဲ့အဆင့်ကိုကြော်ပြီးတခါတည်းအိမ်အောင်ပြုကြဖို့သူကတိုက်တွန်းပါတယ်။အစ္စလာမ်ယဉ်ကျေးမှုထွန်းကားတဲ့အင်ဒိုနီးရှားနိုင်ငံမှာဒီလှုံ့ဆော်မှုအဖွဲ့ကတင်တဲ့ post ကိုလူကြိုက်များပုံရပါတယ် Facebook မှာ like လုပ်သူ2သိန်းကျော်ရှိပြီး Instagram မှာလည်းစောင့်ကြည့်ပရိသတ် follower 3သိန်းကျော်ရှိပါတယ်လူငယ်မျိုးဆက်တွေဟာကံကြမ္မာဇိုးကိုကြုံရမဲ့ချင်းတွေးတဲ့ယဉ်ကျေးမှုရဲ့တားကောင်တွေဖြစ်သွားမှာကိုသူ့အနေနဲ့စိုးရိမ်လာကြောင့်ဒီလှုံ့ဆော်မှုကိုစခဲ့ရတာဖြစ်တယ်လို့စာရေးဆရာမူနာဖာကပြောပါတယ်တမီးကြီးစားချင်းတွေးတာဟာတခဏတာခံစားမှုတွေ့တာဖြစ်ပြီးငွေကုန်လူအချင်းကုန်လူပန်းလဲဖြစ်ရတယ်လို့ဆိုပါတယ်ချင်းတွေ့တာကိုစန့်ကျင်တဲ့လှုပ်ရှားမှုကြီးထွားလာတဲ့တစ်ချိန်တည်းမှာပဲအလေတန်းကျောင်းသူကျောင်းသားနှစ်ဦးအိမ်အောင်ပြုသွားတဲ့တည်င်းနဲ့အသက်16နှစ်အရွယ်ကောင်လေးနဲ့အသက်81နှစ်အရွယ်အမျိုးသမီးတို့ယူလိုက်တဲ့တည်င်းတွေကလည်းဆူမာဒရာကျွန်းမှာပေါ်ထွက်လာပါတယ်ဒီတည်င်းကဟိုလေးတကျော်ဖြစ်ပြီးအသက်မပြည့်သေးတဲ့ကလေးတွေအိမ်အောင်ပြုတဲ့ပြဿနာဟာအင်ဒိုနီးရှားမှာအတော်ကြီးမားလာမဲ့အခြေအနေမှာရှိနေပါတယ်
The Voice of America, VOA. တနင်္ဂနွေနေ့မနက်ခင်းထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့ကိုညာဝင်းအောင်တို့ကြီးညာပေးသွားတာပါ။အခုကုလသမဂ္ဂလူ့အခွင့်အရေးအထူးကိုယ်စားလှယ်ရဲ့မြန်မာပြည်ခရီးစဉ်အကျိုးသုံးသပ်ချက်တွေကိုနားဆင်ရပါမယ်ရှင်။ရှေ့သတင်းပတ်အတွင်းရောက်လာတဲ့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူ့အခွင့်အရေးအထူးကိုယ်စားလှယ်ရန်ဟီလီရဲ့ခီးစဉ်နဲ့ပတ်သက်လို့မြန်မာအစိုးရရဲ့သတိပေးထုတ်ပြန်ချက်ဟာဂုဏ်သိက္ခာမဲ့တဲ့လောက်ရဖြစ်တယ်လို့နယူးယောက်ခြေဆိုင် HRW လူ့အခွင့်အရေးဆောင်ကြီးရဲ့အဖွဲ့ကြီးကဝေဖန်လိုက်ပါတယ်။မြန်မာအစိုးရကသူတို့ဝင်ခွင့်ပြုမထားတဲ့ကုလသမဂ္ဂအချက်အလက်ရှာဖွေရေးအဖွဲ့ရဲ့လုတ်ပိုင်ခွင့်တာဝန်နဲ့ပတ်သက်မှုမရှိစေဖို့ရန်ဟီလီကိုကြိုတင်သတိပေးထားတဲ့အကြောင်းဇူလိုင်လ9ရက်နေ့ကထုတ်ပြန်ကြေညာခဲ့တာပါ။မတ်အင်ဂျင်နိုင်ကအပြည့်အစုံဆက်ပြီးတော့ပြောပြပေးပါမယ်ရှင်။
အဲ့ဒီကြေညာချက်မှာဇူလိုင်လ10ရက်နေ့ကနေ21ရက်နေ့ထိကြာမြင့်မဲ့မြန်မာနိုင်ငံခီးစဉ်အတွင်းရန်ဟီလီအနေနဲ့ကုလသမဂ္ဂလူ့အခွင့်အရေးကောင်စီကဖွဲ့စည်းထားတဲ့အချက်အလက်ရှာဖွေရေးအဖွဲ့နဲ့လုပ်ငန်းပိုင်းအရာရောရှက်မှုမရှိစေဖို့မြန်မာအစိုးရကတတိပေးထားတာဖြစ်ပါတယ်။ဒါကိုကြည့်ရင်ကုလသမဂ္ဂအပေါ်ဒေါအောင်ဆန်းစုကြည်ဦးဆောင်တဲ့အရက်သားအစိုးရကင်တွယ်ပုံဟာအရင်စစ်အစိုးရတွေလက်ထက်ကအတိုင်းပဲဖြစ်နေပြီးအလွန်စိတ်ပျက်စရာကောင်းကြောင်း HRW အာရှရေးရာတာဝန်ခံ Brett Adams ကပြောပါတယ်
။ It's really absurd even just stupid for the government to make a statement like
အခုလိုမျိုးကြေညာချက်ထုတ်ပြန်ရတာဟာအစိုးရအတွက်မိုင်မဲတဲ့လုပ်ရက်ဖြစ်ပြီးစိတ်ပျက်စရာလည်းကောင်းပါတယ်။ဘာကြောင့်လဲဆိုတော့ရန်ဟီလီရဲ့အစီရင်ခံစာမှာရခိုင်ပြည်နယ်ကအခြေအနေတွေပါဝင်မှာဖြစ်ပါတယ်။သူ့ကိုလူ့အခွင့်အရေးကောင်စီကတာဝန်ပေးထားတဲ့အတိုင်းရခိုင်ပြည်နယ်ကနောက်ဆုံးအခြေအနေတွေကိုမဖြစ်မနေထည့်သွင်းဖော်ပြရမှာဖြစ်ပါတယ်။အဲ့ဒီကသတင်းအချက်အလက်တွေကိုကုလသမဂ္ဂအချက်အလက်ရှာဖွေရေးအဖွဲ့ကယူသုံးမှာဖြစ်ပါတယ်။ဒီတော့အစိုးရကြေညာချက်ဟာဘာအတိတ်ပဲမှမရှိပဲသူတို့ရဲ့လှည့်လည်ရှုမှုနဲ့တိတ်ခါမဲမှုကိုသာဖော်ပြနေပါတယ်
။ဒါအပြင်ကုလသမဂ္ဂလူ့အခွင့်အရေးအထူးကိုယ်စားလှယ်ရန်ဟီလီရဲ့လုပ်ပိုင်ခွင့်မှာမြန်မာနိုင်ငံတွင်းလူ့အခွင့်အရေးချိုးဖောက်မှုတွေရှိနေတယ်ဆိုတဲ့ဆွဆွဲချက်တွေရှိတဲ့နေရာအလုံးကိုတွားရောက်စုံစမ်းကြည့်ရှုခွင့်ရှိတယ်လို့ Brett Adams ကပြောပါတယ်။တစ်ဖက်မှာတော့မြန်မာအစိုးရဟာဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးဖီလီပိုဂရန်ဒီကိုပြည်ခဲ့တဲ့သတင်းပတ်အတွင်းကရခိုင်ပြည်နယ်ကိုတွားရောက်ကြည့်ရှုခွင့်ပြုခဲ့ပါတယ်။ဒါနဲ့ပတ်သက်လို့ Brett Adams ရဲ့အမြင်ကတော့
It's good that they allowed the High Commissioner to visit but they're ignoring his recommendations.
အခုလိုကုလသမဂ္ဂမဟာမင်းကြီးကိုလာခွင့်ပြုတာဟာကောင်းတဲ့လုပ်ရဖြစ်ပါတယ်။ဒါပေမဲ့လည်းမြန်မာအစိုးရဟာမဟာမင်းကြီးရဲ့အဆိုပြုတင်ပြချက်တွေကိုမသိကြိုးကြုံပြုထားပါတယ်။သူ့ရဲ့အဆိုပြုချက်ထဲမှာနိုင်ငံသားဖြစ်ခွင့်ကိစ္စပါပါတယ်။ရခိုင်ပြည်တွင်းကထိန်းသိမ်းရေးစခန်းတွေလို့ပြောနိုင်တဲ့ဒုက္ခသည်စခန်းတွေနဲ့ပတ်သက်တဲ့အခြေအနေတွေကို UNHCR အပါအဝင်အခြား UN agency တွေနဲ့နိုင်ငံတကာအစိုးရတွေဟာနှစ်ပေါင်းများစွာကတည်းကတိလာခဲ့ကြတာဖြစ်ပါတယ်။မကြာသေးခင်ကပဲစခန်းတွေကနေအပြင်ကိုထွက်လာတဲ့ရိုဟင်ဂျာတယောက်အကြမ်းဖက်တိုက်ခတ်ခံရပြီးအသက်ခံရတာကိုသူတို့တွေ့မြင်ခဲ့ကြပါတယ
်။2012ခုနှစ်နဲ့16ခုနှစ်တွေမှာအကြမ်းဖက်ကျူးလွန်ခဲ့သူတွေကိုအခုချိန်ထိအစိုးရဟာအပြစ်ပေးအရေးယူတာမျိုးမပြုလုပ်ဘဲအကြမ်းဖက်ခံရတဲ့ရိုဟင်ဂျာမွတ်စလင်တွေကိုပဲသူတို့နေရဲ့ရင်းတွေကနေ အတင်းအဓမ္မဒုက္ခသည်စခန်းတွေထဲပို့ဆောင်ပြီးထိမ့်သိမ်းထားတာဖြစ်ကြောင်း Brad Adams ကပြောပါတယ်ဒီအခြေအနေတွေကိုဒေါ်ဆန်းစုကြည်ဦးဆောင်တဲ့အစိုးရကပြောင်းလဲပေးဖို့လိုအပ်နေတယ်လို့ဆိုပါတယ်၆ချိန်မြောက်မြန်မာနိုင်ငံခီးစဉ်အတွင်းရန်ဟီးလီဟာရခိုင်ရှမ်းနဲ့ကရင်ပြည်နယ်တွေကို12ရက်ကြာတွားရောက်စုံစမ်းကြည့်ရှုမှာဖြစ်ပါတယ်။ဒီခီးစဉ်နဲ့ပတ်သက်လို့ရန်ဟီးလီရဲ့တောက်ကြနေကထုတ်ပြန်တဲ့ကြေညာချက်မှာမြန်မာနိုင်ငံရဲ့နေရာအတော်များများမှာလုံခြုံရေးတိုးမြင့်ချထားကြောင်းသိရပြီးဒါဟာလူခွင့်ရေးအခြေအနေအတွက်အထူးစိုးရိမ်စရာဖြစ်တယ်လို့ရန်ဟီးလီကပြောပါတယ်ပြည်ခဲ့တဲ့နောက်ဆုံးခီးစဉ်အတွင်းကချင်နဲ့ရှမ်းပြည်နယ်မြောက်ပိုင်းမှာမြန်မာအစိုးရကလုံခြုံရေးအခြေအနေကြောင့်သူ့ကိုကန့်သတ်ခဲ့တဲ့အတွက်အခုတစ်ချိန်မှာတော့အစိုးရဘက်ကပူးပေါင်းဆောင်ရွက်ဖို့မျှော်လင့်ကြောင်းရန်ဟီးလီကဆိုပါတယ်။ဒါ့အပြင်အခုတစ်ခေါက်မှာစီးပွားရေးလုပ်ငန်းဆက်မှုလက်မှုဇုံတွေနဲ့ပတ်သက်ပြီးဒေသခံတွေပေါ်လူခွင့်ရေးချိုးဖောက်မှုတွေရှိနေတယ်ဆိုတဲ့အခြားနေရာဒေသတွေကိုလည်းရန်ဟီးလီကတွားရောက်ကြည့်ရှုမှာဖြစ်ပါတယ်။အခုခီးစဉ်ကတွေ့ရှိချက်တွေကိုအောက်တိုဘာလမှာကျင်းပမယ့်ကုလသမဂ္ဂအထွေထွေညီလာခံမှာရဟင်းလီကအစီရင်ခံတင်ပြမှာဖြစ်ပါတယ်ရှင
်။မန်အင်တန်နိုင်ပြပြသွားတာပါရှင်။ VOA American တန်ရက်တနင်္ဂနွေနေ့မနက်ခင်းအစီအစဉ်တွေကိုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်။အခုမြန်မာအရေးသုံးသပ်ချက်ကိုဆက်ပြီးတော့နာဆင်ကြရပါမယ်။လွန်ခဲ့တဲ့နှစ်အနည်းငယ်အတွင်းထောက်ပံ့မှုရခဲ့တဲ့ကြေးရွာတချို့မှာလူမှုစီးပွားရေးအခြေအနေပြောင်းလဲလာပုံကိုအစီရင်ခံစာထုတ်ပြန်ထားပါတယ်။ဒီအကြောင်းဥအောင်ခင်ရေးသားပြီးကိုညာဝင်းအောင်နဲ့အတူတင်ပြထားပါတယ်ရှင
်။မြမကြီးလက်မှာလူမှုစီးပွားရေးပြောင်းလဲလာပုံကိုကမ္ဘာ့ဘဏ်အုပ်စုနဲ့ပညာအလင်းပွင့်မြမသုတေသနအဖွဲ့တို့ဖူးတွဲရေးသားထားတဲ့အစီရင်ခံစာတစ်စောင်မနစ်ကထွက်လာပါတယ်ငားချိန်မြောက်နေလေသုတေသနလို့ဆိုပါတယ်မကွေးမန္တလေးဧရာဝတီချင်းရခိုင်ရှမ်းစတဲ့တိုင်းနဲ့ပြည်နယ်ကကျေးရွာ54ရွာမှာသုတေသနလုပ်ပြီးရေးသားထားတာပါပဲ၃နှစ်အတွင်းပြောင်းလဲလာပုံကိုလစ်လာတင်ပြထားပါတယ်တိုးတက်ပြောင်းလဲလာတဲ့နေရာရှိသလိုဆင်းရဲတွေကမတက်နိုင်တဲ့ဒေသတွေလည်းရှိနေပါတယ်အလုတမမရနိုင်တာကလည်းပြဿနာဖြစ်ပါလေ။ရွာသူရွာသားတွေဟာအတိုးတက်တာစွာငွေချေးနိုင်တဲ့အခြေအနေရောက်လာပါတယ်။အစိုးရကပေးမဲ့ဝန်ဆောင်လုပ်ငန်းကိုမျှော်လင့်နေကြပြီးမျှော်လင့်တယ်လို့ဖြစ်မလာရင်ဆန္ဒပြဖို့အဆင်သင့်မယ်လို့ဆိုပါတယ်။အလွယ်တကူငွေချေးနိုင်အောင်မြမလေယာဉ်လုပ်ငန်းဖွံ့ဖြိုးရေးဘဏ်ကစီစဉ်တာဟာတောင်သူလယ်သမားကိုအကျိုးရှိစေပါတယ်။ဒါပေမဲ့မြေယာမတ်ဖို့နေရှိသူကဦးစားပေးနေတာမို့ချမ်းသာတဲ့လေသမားကြီးတွေကချင်းကားသလိုဖြစ်နေပြီးမိယာမဲ့တွေနဲ့လူငယ်တွေနဲ့အမျိုးသမီးတွေဟာချင်းငွေရစရာအတွက်အခက်အခဲကြုံနေရဆဲဖြစ်ပါတယ်တဲ့
2012မှာပြဋ္ဌာန်းတဲ့ရက်ွက်နဲ့ကြေးရွာအုပ်စုအုပ်ချုပ်ရေးဥပဒေအကောင့်ထဲဖော်ချိန်ကစပြီးကြေးရွာအဆင့်အုပ်ချုပ်ရေးမှာလုပ်ပိုင်ခွင့်တွေပြောင်းလဲသွားပါတယ်ရွေးကောက်ပွဲလုပ်တဲ့ကြေးရွာအုပ်စုအားလုံးမှာရခင်အုတ်ချုပ်ရေးမူဟောင်းတဝက်နီးပါးကိုဖယ်ရှားလိုက်တာတွေ့ရပါတယ်ဒီလိုအုတ်ချုပ်ရေးမှာအပြောင်းအလဲရှိလာပေမဲ့ကြေးရွာ80ရာခိုင်နှုန်းမှာလူမှုဆက်ဆံရေးကောင်းမွန်တာတွေ့ရတယ်လို့ဆိုပါတယ်ဒါပေမဲ့လူမှုစီးပွားရေးအဆင့်အတန်းနှိပ်ကျသူတွေဟာကြေးရွာလုပ်ငန်းတွေမှာပါဝင်လုပ်ကိုင်နိုင်ဖို့အဟန့်အတားရှိနေစေဖြစ်ပါတယ်ကြေးရွာပြင်ပကစီးပွားရေးလုပ်ငန်းကိုအားထားလာကြပြီးရွှေပြောင်းလုပ်ကိုင်မှုတွေများပြားလာတာမို့လူမှုရေးသွေးစည်းမှုအားနည်းလာပုံကိုလည်းထောက်ပြပါရယ်ကြေးရွာအုပ်ချုပ်ရေးမှုဩဇာအာဏာကြာဆင်းလာတဲ့အတွက်စူပေါင်းလုပ်ငန်းကိုလှုံ့ဆော်ဆောင်ရွက်ရမှာအခက်အခဲဖြစ်နေတဲ့ကြေးရွာတွေရှိလာတယ်လို့ဆိုပါရယ
်ကြေးရွာအဆင့်အခြားအဖွဲ့အစည်းတွေမှလည်းအကန့်အသတ်နဲ့ပြောင်းလဲလာပါတယ်အခုဖွဲ့စည်းလိုက်တဲ့ကြေးရွာအထောက်အကူပြုကော်မတီဟာရွာတိုင်းမှာရှိတာမဟုတ်ပါဘူးရှိတဲ့ရွာမှလည်းတိတ်ဩဇာရှိတာမဟုတ်ပါဘူးNGO အဖွဲ့အစည်းဦးဆောင်တဲ့ကျေးလက်ဖွံ့ဖြိုးရေးကော်မတီဟာစီမံကိန်းတို့သာဦးစားပေးဆောင်ရွက်ပြီးကျေးရွာတစ်ခုလုံးကိုအုပ်ချုပ်ဖို့ကိစ္စမှာတော့ထိရောက်မှုမရှိဘဲဖြစ်နေပါတယ်။ကျေးရွာရမီရဖွဲ့အဖွဲ့တွေဩစာတိတ်ကမှကြာဆင်းလာတာတွေ့ရတယ်ဆိုပေမဲ့ရှေးကရှိခဲ့တဲ့လူမှုရေးနဲ့ဘာသာရေးအဖွဲ့အစည်းတွေကတော့အပြောင်းအလဲမရှိတာများပါတယ်။အမျိုးသမီးကိုနေရာပေးတဲ့စီမံကိန်းမှာတော့အမျိုးသမီးပါဝင်လုပ်ကိုင်ဖို့ခက်ခဲနေတာတွေ့ရပါတယ်။
ကြည်လက်အတိုင်းဝဲဟာသူတို့ရဲ့ဖွံ့ဖြိုးတိုးတက်ရေးကိုသူတို့ဘာသာဆုံးဖြတ်ပြီးလုတ်ကင်နိုင်တဲ့အရေးအသွေးနည်းပါးနေတော့မယ်လို့ဆိုပါတယ်။သူတေသနာလုံနေစဉ်ကာလမှာကြေးရွာပညာရေးအခြေခံအဆောက်အအုံနဲ့ချေးငွေ
အစိုးရကတိတိတသာတိုးပေးပါတယ်ဒါကလည်းရွာကတောင်းဆိုတာမဟုတ်ပဲအထက်ကဆုံးဖြတ်ပြီးချမှတ်ပေးတာဖြစ်ပါတယ်ကျေးလက်ဆိုင်ရာဆုံးဖြတ်ချက်တွေကိုမြို့နယ်အဆင့်မှာချမှတ်ကြတာများတာမို့ကျေးလက်ဘဝနဲ့ကင်းကွာနေပါတယ်မြို့နယ်ဖွံ့ဖြိုးရေးအထောက်အကူပြုကော်မတီဟာဒေသခံပြည်သူအကျိုးစီးပွားကိုကိုယ်စားပြုရမှာဖြစ်ပေမဲ့ကော်မတီဝင်တွေဟာမြို့နယ်နီးကပ်စွာနေထိုင်တဲ့ဒေသခံထိပ်ပိုင်းလွှာတွေဖြစ်နေပါတယ်အစိုးရဝန်ဆောင်မှုကိုမကျေနပ်တဲ့အခါနိုင်ငံရေးပါတီနဲ့တက်ကြွလှုပ်ရှားသူတွေကရွာသားတွေဘက်ကကူညီပါတယ
်သူတည်တနာလုပ်တဲ့ကြေးရွာတွေအားလုံးဟာ LIFT Live လို့ခေါ်တဲ့ Livelihood and Food Security Trust Fund အသင်းဝင်ဝန်ကြောင့်နဲ့စားနပ်ရိက္ခာဖူလုံရေးရန်ပုံငွေအဖွဲ့ဆိုတဲ့အလူရှင်အဖွဲ့ရဲ့ထောက်ပံ့မှုကိုရရှိကြပါတယ်ဒီရန်ပုံငွေအဖွဲ့မှာလဲနိုင်ငံခြားအဖွဲ့အစည်း73ခုပါဝင်ပါတယ်ဒီရန်ပုံငွေအဖွဲ့ကထောက်ပံ့တဲ့အကူအညီအပြင်အခြားအလူရှင်တွေရဲ့အကူအညီကိုလည်းရတဲ့နေရာဟာချင်းပြည်နယ်ဖြစ်ပါတယ်ကျေးလက်ဖွံ့ဖြိုးရေးကော်မတီတွေဟာစီမံကိန်းပြည်တာနဲ့ပြက်ပြဲသွားကြတာများတဲ့အတွက်ကျေးလက်ဖွံ့ဖြိုးတိုးတက်ရေးမှာအလူရှင်စီမံကိန်းတွေဘယ်လောက်ကူညီခဲ့တယ်ဆိုတာအနည်းငယ်တော့သိနိုင်ပါတယ်လက်ရှိကျေးလက်အုပ်ချုပ်ရေးစနစ်အရာကျေးရွာတွေဟာသူတို့ရဲ့ဖွံ့ဖြိုးတိုးတက်ရေးမှာတက်ကြစွာပိုင်ဝင်ခြင်းမရှိသေးဘူးလို့ဆိုပါတယ်ကျေးရွာကိုပြောရေးဆိုခွင့်နဲ့လုပ်ပိုင်ခွင့်ပေးနိုင်တဲ့အုပ်ချုပ်ရေးစနစ်ကိုကျင့်သုံးနိုင်ဖို့အတွက်လက်ရှိစည်းကမ်းနည်းလမ်းကိုသုံးသပ်ပြီးပြင်ဆင်ဖို့လိုပါတယ်ဒီနေရာမှာကျေးရွာအုပ်ချုပ်ရေးမှူးကိုလုပ်ပိုင်ခွင့်ပြန်လည်ပေးရတာမျိုးနဲ့ကျေးရွာဖွံ့ဖြိုးမှုထောက်ပံ့ရေးကော်မတီကိုပြန်လည်အားဖြည့်တာမျိုးတွေလည်းရှိလာနိုင်ပါတယ်ကျေးလက်ဖွံ့ဖြိုးရေးကိုမြို့နယ်ကမလုပ်နိုင်တဲ့အတွက်ဖွံ့ဖြိုးရေးအကူအညီကိုကျေးလက်နဲ့မြို့နယ်ဆက်သွယ်လုပ်ခံရမယ်လို့ကမ္ဘာ့ဘာအုပ်စုနဲ့ပညာအလင်းပွင့်မြန်မာသုတေသနအဖွဲ့ရဲ့အစီရင်ခံစာမှာဖော်ပြထားပါတယ်ခင်ဗျာ
ဥဟောင်းခင်ရဲ့မြန်မာရေးတုံသက်ချက်ကိုကြာသာပရိနိညပိုင်းမှာအစ်စ်ထုတ်လွှင့်ပေးပြီးပြန်လည်ထုတ်လွှင့်ချက်ကိုတော့အခုလိုတနင်္ဂနွေနေ့မနေ့ပိုင်းမှာနားဆင်နိုင်ကြပါလိမ့်ရှင်။အခုဆက်ပြီးဒေါ်လာလတ်တန်စီစဉ်ပို့ချထားတဲ့ American Style Indian အသုံးအင်္ဂလိပ်သင်ခန်းစာကိုလေ့လာကြရအောင်ပါရှင်။
ဒီတွင်ပါ English American Style Ganda မှာမြန်မာနိုင်ငံရေးလောကမှာတုံ့နှုံနေတဲ့ idiom အသုံးတစ်ချို့ကိုတင်ပြပေးမှာမို့ပထမအဦးဆုံး
to throw cold water
ကိုတင်ပြပေးမှာဖြစ်ပါတယ်စာလုံးပေါင်းက to throw to throw ကပြစ်တာရေဆိုရင်ပက်တာ cold cold ကအေးတာ water water ကရေဆိုတော့စစူခွန်ရဲ့တရက်ဒီဘေကတော့ရေအင်းနဲ့ပက်တာဖြစ်ပါတယ်တခုခုအပေါ်ရေအင်းနဲ့ပက်လိုက်တယ်ဆိုရင်အေးသွားစေသလို idiom အဓိပ္ပာယ်ကလည်းစိတ်ဝင်စားမှုစိတ်အားထက်သန်မှုစိတ်ဓာတ်တက်ကြွမှုကိုအာမပေးတာပဝင်မကျဖြစ်တာဝေဖန်တာသဘောမကျဖြစ်တာဝိုင်းဝန်းပံ့ပိုးခြင်းမရှိတဲ့အတွက်သွေးအေးသွားစေတာကိုရည်ညွှန်းတာဖြစ်ပါတယ်ဒီတော့ကိုမကြသည့်မိကမြောက်ကိုရီးယားက ICBM ခေါ်တိုက်ချင်းပြေပက်ထင်းဒုံးကြီးကိုပြစ်လွတ်လိုက်ရမှာဒီဒုံးနဲ့နဲ့ဟာအမေရိကန်ရဲ့အလာစကာပြည်နယ်အထိအကွာအဝေးရောက်နိုင်တဲ့အတွက်ကြောင့်လေအမေရိကန်ကအခုလက်သမကလူကြီးဝင်းကောင်စီမှာအရေးပေါ်စီဝေးပဲခူယူစီပြီးမြောက်ကိုရီးယားပေါ်ထိရောက်ရောက်အရေးယူဖို့အာတက်တရောတောင်းဆိုရမှာရုရှားနဲ့တရုတ်တို့ကအာတက်တရောမရှိလာကြတဲ့အတွက်ကြောင့်လေဝါရှင်တန်ပို့သတင်းစာကြီးက Russia and Chinathrow cold water on US pressure on North Korea ဆိုပြီးတော့ရေးသားခဲ့ကြတာဖြစ်ပါတယ်။ဒီအသုံးနဲ့ပတ်သက်လို့ George ကိုပေးတဲ့ဥပမာကိုလေ့လာကြည့်ကြရအောင်ပါ
။ John threw cold water on his wife's plan to build a house.
John ကသူ့အမျိုးသမီးစိတ်အားတက်ကြွစွာအိမ်ဆောက်ဖို့လုပ်မဲ့အစီအစဉ်ကိုအားမပေးခဲ့ဘူးလို့ဓိပ္ပာယ်ရပါတယ်။ဥပမာကိုနောက်တစ်ခေါက်လေ့လာကြည့်ကြရအောင်ပါ။
John threw cold water on his wife's plan to build a house.
ကူးဆလေတင်ပြပြီးမှာကတော့
to hold someone's hand.
ဖြစ်ပါတယ်ဆာလုံးပေါင်းက to hold to hold ကကိုင်းနာ someone apostrophe s someone's ကတူတယောက်ရဲ့ hand hand ကလဲဆိုတော့စကားလုံးရဲ့တရက်အသေးပဲကတော့လူတူတယောက်ရဲ့လက်ကိုကိုင်းထားတာဖြစ်ပါတယ်လူတူအနေနဲ့တခုခုဖြစ်မှဆိုလို့လက်တွဲကင်ထားရတဲ့သဘောပဲဖြစ်ပါတယ်။ ဒါကြောင့် EDM ဆိုတဲ့သဘောအတီးပဲကတော့တခုခုနဲ့ပတ်သက်လို့သင်ပေးရမှာအခြေခံအသေးစိတ်ကစလို့စိတ်ရှိရှိထားပြီးဂရုတစိုက်လိုက်လုပ်ပေးတာမျိုးဖြစ်ပါတယ်အားလုံးအဆစရရကိုဖေးဖေးမမလိုက်လုပ်တာမျိုးအမြဲအားကိုးအားထားနေရတဲ့သဘောမျိုးကိုလည်းဆိုလိုတာဖြစ်ပါတယ်ဒီသုံးနဲ့ပတ်သက်လို့ကုလသမဂ္ဂဆိုင်ရာအမေရိကန်သမ္မတကြီးနီကီဟီလီကပယ်ထိန်တုံးပြစ်လွတ်တဲ့မြောက်ကိုရီးယားကိုဆုံးမမယ့်အစားပြုတ်နေရုရှားတို့ဟာမြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အင်ရဲ့လက်ကိုကင်ထားပြီးဖိဖိမမလုပ်နေတယ်ဆိုပြီး China and Russia holding the hands of North Korean leader ဆိုပြီးတော့လုံခြုံရေးကောင်စီမှပြစ်တင်ဝေဖန်လိုက်တာကိုသတင်းကောင်းကြီးတွေကဖော်ပြခဲ့ကြတာဖြစ်ပါတယ်ဒီသုံးနဲ့ပတ်သက်လို့ George Wu ပြတဲ့ဥမာကိုလေ့လာကြည့်ကြရအောင်ပ
ါ Mary I know you'll be fine. You don't need anyone holding your hand.
Mary, me sin bi me sura nga ti ba de. Be du go ma me a go bo ma lo ba bu lo de be ya ba de. U ma go nat khaw le la chi ja ya aw ma.
Mary, I know you'll be fine. You don't need anyone holding your hand.
Ku na song tin pya bi ma ga ro.
Draw a red line.
Phit ba de. Sa long bang wa D-R-A-W, draw ga swera, tara, A-R-E-D, a red, L-I-N-E, line, a red line ga ro, mini, so ro, zazu thunwe, dayai, dewe ga ro, mini, dijong ta ta ra, pipare. Ani yang, so ra, ye ji da, andiye shi da, sa da pin go, yin yun ne, dang, yin da ta ya ma, ani yang ne, ta ta re, so yin, eri mi ha, ye ji bi, ta ta ra go, pya yin, andiye cha yang, nai ne, so ra go, yin yun na le, pipare.ဒီတော့ကိုနိုင်ငံရေးနဲ့တန်တမာရေးလောကတွေမှာတင်စားသုံးနှုန်းကြတာတွေ့ရပြီးအထင်ရှားဆုံးကတော့1985ခုနှစ်ကထိုစဉ်အစ္စရေးနိုင်ငံသားဝင်ကြီးဟီဂယ်အာလန်ကအာရဗ်နိုင်ငံတွေထိပါလာရင်အစ္စရေးကတိခါမှမဟုတ်တဲ့အတိုင်းအတာကိုချပြခဲ့ရမှာ draw a red line ကိုသုံးခဲ့တယ်လို့ဆိုပါတယ်။ EDM ဆိုတဲ့သဘောဒီဘက်ကတော့လူတူဦးဒါမှမဟုတ်နိုင်ငံတစ်နိုင်ငံအနေနဲ့တိခါနိုင်စွာကုန်တဲ့အခြေအနေဟာဘာဖြစ်တယ်ဆိုတာကိုသတ်မှတ်ရမှာDraw a red line ကိုရည်ညွှန်းသုံးတာဖြစ်ပါတယ်။ဒီနေ့တော့အနီရောင်မြင်းဟာသတ်မှတ်ထားတဲ့စီးသတ်မှတ်ထားတဲ့ဘုံကိုမကျော်ဖို့သတိပေးရလဲရောက်ပါတယ်။ဒီတုံးကိုမကြသည်မီကတရုတ်ပြည်မှာကြီးလက်အောက်ကိုဟောင်ကောင်ကျွန်းပြန်ရောက်လာတဲ့နှစ်နှစ်ဆဲပြည့်ထိမှခန်းနာမှာတရုတ်သမ္မတရှီဂျင်းပင်ကဒီမိုကရေစီတောင်းဆိုဆန္ဒပြနေတဲ့ဟောင်ကောင်မြို့ကန်တွေကိုတရုတ်ပြည်မှာကြီးလက်အောက်မှာဘယ်လိုနေရမလဲဘယ်လိုထိုင်ရမလဲခွင့်မပြုနိုင်တဲ့အချက်တွေကဘာတွေရှိတယ်ဆိုတာကိုချပြရမှာသတင်းမီဒီယာတွေက China's Z draws a red line in Hong Kong လို့ကြီးညွှန်းသုံးခဲ့ကြတာဖြစ်ပါတယ်။ဒီသုံးနဲ့ပတ်သက်လို့ George Wu ပြတဲ့ဥမာကိုလေ့လာကြည့်ကြရအောင်ပါ
။ Hong Kong residents march to defend freedom as China's president draws a red line.
လိုင်းနာရမယ့်စီမင်းပောင်ကိုတရုတ်သမ္မတကချပြနေချိန်မှာပဲ Hong Kong မြို့ကန်တွေကလွတ်လပ်မှုကိုကာကွယ်ဖို့အတွက်ချီတဲ့ဆန္ဒပြခဲ့ကြတယ်လို့ဒီပေရပါတယ်။ဥမာကနောက်တစ်ခေါက်လေ့လာကြည့်ကြရအောင်ပါ
။ Hong Kong residents march to defend freedom as China's president draws a red line.
ဒီသတင်းပါတင်ပြခဲ့တဲ့ EDM အသုံးတွေကတော့
to throw cold water, to hold someone's hand, to draw a red line.
တို့ဖြစ်ကြပါတယ်။နောက်သတင်းပါခုလိုချိန်မျိုးမှလည်းနောက်ထပ် idiom အသုံးတွေကိုဆက်လက်ကျင်ပြပေးဦးမှာမူစောင့်မျှော်နားဆင်ကြပါရှင
်ဒေါ်လာလတန်စီစဉ်ထုတ်လွှင့်ပေးနေတဲ့ American Style အင်္ဂလိပ်သင်ခန်းစာအရှိကိုလေ့လာခဲ့ကြရတာပါရှင်သောတာရှင်တွေအနေနဲ့ VOA ကိုစာလိုက်ကတဆင်ဝေဖန်ချန်ပေးစာတွေပေးပို့လို့ရရင် VOA American တန်မြန်မာပိုင်းအစီအစဉ်ရန်ကုန်စာလိုက်ကြီးစာလိုက်တစ်တာအမှတ်855ကိုဆက်သွယ်နိုင်ပါတယ်ရှင်
VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့တိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါရှင်မြန်မာစံတော်ချိန်မနက်6နာရီခွဲရှိပါပြီ။VOA American တန်ရက်တနင်္ဂနွေနေ့မနေ့ပိုင်းလက်ရှိထုတ်လွှင့်ပေးနေတဲ့စီစဉ်တွေကိုမနေ့9နာရီအထိလိုင်းဒိုမီတာ32.40နဲ့ 49တို့ကနေပြီးတော့ပဲတိုက်ရိုက်ဖမ်းယူနှาศင်နိုင်ကြပါတယ်။အခုထုတ်လွှင့်ပေးမဲ့ဒုတိယပိုင်းမှာတော့စနေနေ့ညကတိုက်ရိုက်လေးလိုင်းဆွေးနွေးခန်းကိုပြန်ပြီးတော့နှาศင်ကြရမှာပါ။တရားမျှတမှုမရှိဒီမိုကရေစီမဆန်တဲ့ဥပဒေတွေမြန်မာနိုင်ငံမှာဘလောက်တောင်များနေသလဲဆိုတာကိုကိုအောင်လင်းဦးစီစဉ်ထုတ်လွှင့်တဲ့စနေနေ့ညတိုက်ရိုက်လေးလိုင်းဆွေးနွေးခန်းဖြစ်ပါတယ်ရှင်။
ရရှိမြတ်ခင်ဗျာမြန်မာသတင်းသမားတချို့ကိုမကြသေးရင်ကဖမ်းဆီးလိုက်ပြီးတဲ့နောက်မှာပဲသတင်းသမားတွေပေါ်အရေးယူလိုက်တဲ့ဥပဒေတွေရှိသင့်မသင့်မေခွန်းတွေလည်းတချောပြန်ထွက်ပေါ်လာပါတယ်ဒီမိုကရေစီမဆန်တဲ့ဥပဒေတွေခက်နဲ့မညီတဲ့ဥပဒေတွေမြန်မာနိုင်ငံမှာဘလောက်များများရှိနေသလဲဘယ်ဥပဒေကိုဖျက်သိမ်းဖို့ပြင်ဆင်ဖို့လုံနေသလဲဆိုတာကိုကျွန်တော်ဆွေးနွေးမှာဖြစ်ပါတယ်အခုတော့ပင်နိုင်ဆွေးနွေးပြည်ပုံကိုလည်းလိုင်းပေါ်မှာရောက်နေပါပြီဆိုတော့ကျွန်တော်ဆွေးနွေးပွဲကိုဆက်မှာဖြစ်ပါတယ်ဒီတစ်ပတ်ထက်မြန်မာနိုင်ငံကိုရောက်လာတဲ့ဒီနော်ဝေးနိုင်ငံကြီးဝင်ကြီးနဲ့အတူသတင်းစာရှင်းလင်းပွဲမှာဒေါ်အောင်ဆန်းစုကြည်ကိုလည်းပြောသွားတာလည်းရှိပါတယ်သတင်းသမားတွေအဖမ်းခံရတဲ့ကိစ္စနဲ့ဆက်နွယ်ပြီးပြောတဲ့နေရာမှာလက်ရှိတည်ဆဲဥပဒေတွေဟာတရားမျှတမှုရှိရလားဒီမိုကရေစီနဲ့ကန့်ညီမှုရှိရလားဆိုတာကိုကြည့်ရမယ်မတရားဘူးဒီမိုကရေစီနီးမကြဘူးဆိုရင်လွတ်တော်မှာလှုပ်ထုံလုံနည်းနဲ့အညီပြင်ရမယ်ဆိုပြီးပြောပါတယ်ဆိုတော့မြန်မာနိုင်ငံမှာပြင်ဖို့ပဲဖြစ်ဖြစ်ဖျက်ဖို့ပဲဖြစ်ဖြစ်လူနေဥပဒေတွေဘာတွေဘလောက်တောင်ရှိနေတယ်ဆိုတာဒီအမျိုးသားဒီမိုကရေစီဖွဲ့ချုပ် NLD ပါတီကအမျိုးသားလွတ်တော်ကိုယ်စားဦးအောင်သိန်းအရင်ဆုံးအချင်းယုံပြီးတော့ရှင်းပြပေးပါလားခင်ဗျာ
အဲကျွန်တော်တို့ရှိမှာတော့ဒီဥပဒေနဲ့ပတ်သက်ပြီးတော့ဥပဒေကြမ်းကော်မတီနေနဲ့တော့ကျွန်တော်တို့ဖြစ်သိမ်းပြတဲ့အမှုတွေလည်းရှိပါတယ်။နောက်ပြီးတော့ပြင်ဆင်ရေးဆွဲနေတဲ့အဆင့်မှာလည်းရှိပါတယ်။အထူးအမှုတွေကြတော့ဥပမာအဖြစ်ကျွန်တော်တို့ဒီရက်ကြီးဥပဒေဆိုရင်လည်းကျွန်တော်တို့ပြန်ထမ်းပြီးပါပြီ။ဒါပေမဲ့လူထုံးလူကြီးမဆွတ်သေးလို့ဆိုတဲ့သဘောမျိုးနဲ့အဲမကျင့်သုံးသေးတယ်လို့ဖြစ်နေရအောင်ကျွန်တော်တို့တွေ့ရတာပေါ့လေနော်ဆိုတော့ဥရီရဲ့သဘောသဘာဝကတော့လက်ရှိဟိုပေါ့ခင်းနဲ့ပြုံညီတဲ့ပေါ်ပေါက်နေတဲ့ဥရီတွေကိုပြင်သင့်တာပြင်နေပေါ့ဖျက်သင့်တာဖျက်စေဆိုရင်မျိုးပဲကျွန်တော်ဒီနေ့ရှင်းသုံးနေတာပါပဲ
ဟုတ်ကဲ့โอเคเจซุบอะคุเจนเราเป็นในซุนิเป็นแม้นอกแต่ปกติดูแล้วရှိပါတယ်ငငယ်ချင်းသားများကုညီဆက်လျှောက်ရေးအသင်း APP ကအတွင်းရမှုဥတိတ်နယ်မှာဟိုဥတိတ်နယ်ကိုမေးချင်တာလေဥတိတ်နယ်တော့ဒီငငယ်ချင်းသားတွေနဲ့ဆက်နွယ်ဒီငငယ်လှူရှာမှုနဲ့ဆက်နွယ်အဖမ်းဆီးရေးနဲ့လည်းဟိုနှီးစက်မှုရှိရဆိုတော့ဟိုကျွန်တော်ဒါကြောင့်လည်းမေးချင်တာပါဆိုတော့အရင်တော့တော့ဒီအရေးပေါ်စီမံမှုဥပဒေပုံမှန်9ညတို့905တို့ပုံမှန်18တို့တွေနဲ့ဒီငငယ်လှူရှာတဲ့သူတွေကိုအရေးယူတာတွေကခက်စားပါတယ်ဒါပေမဲ့လည်းဖြစ်တာတွေလည်းဖြစ်ပြင်တာတွေလည်းပြင်နေအခုနောက်ပိုင်းကျတော့ဒီဆက်သွယ်ဥပဒေပုံမှန်66ဂါကြီးဒီနောက်ဆုံးဖမ်းခံရတဲ့တရင်သမားတွေကိုအရေးယူထားတဲ့ဒီမှာတရားစင်ပုံမှန်18တိတို့ကပို့ပြီးတော့ဟိုပေါ်ပြူလာဖြစ်လာတဲ့ပုံရပါတယ်ဆိုတော့ဘလို့အမှုမျိုးတွေနဲ့အရေးယူခံရတယ်များနေလဲဘလို့ဥပဒေကပြင်မှုဖြစ်ဖို့အရေးကြီးလို့နေတယ်လဲဟောကိုတိတ်နေ
ဟုတ်ကဲ့ဒီခြုံစောရရင်တော့ကျွန်တော်တို့ပြည်သူတွေကိုအကာအွယ်အကာအွယ်မပေးတဲ့ဥပဒေလေးပြည်သူတွေကိုအကျုံးမပြုတဲ့ဥပဒေလေးဖိနှိပ်တဲ့ဥပဒေလေးမှန်သမျှကတော့ကျွန်တော်တို့ဒီပြင်ဆင်တာလေးပယ်ထည့်တာလေးလောက်ရမှာသိကြပါတယ်ဆိုတော့အခုကျွန်တော်တို့အခုဒီပြီးခဲ့တဲ့ဟိုအပတ်ထဲမှာပဲဖြစ်လာတဲ့ဖြစ်နေစီဒါဆက်ကွန်တင်ပေါ့နော်သူကဒီဆက်ကွန်တင်နဲ့ဒီဖက်စီထေးသေးလိုက်တယ်အဲ့လိုပဲဆက်ကွန်တင်နဲ့ဖက်စီထေးသေးထောင်ကျနေတဲ့လူတွေရှိတယ်အမှုရှင်ဆိုင်နေရတဲ့လူတွေရှိတယ်ဥမာ APS ရဲ့ဘိုးကော်မတီကော်မတီဆိုလို့ရှိရင်လည်းဒီလိုပဲဒါကဒုတို့ဆိုလို့ရှိရင်ဒီငင်းညာရေး process မှာလည်းပါနေတာဖြစ်တယ်လက်မှတ်ထိုးထားတဲ့ဒီSA ကိုလက်မှတ်ထိုးထားတဲ့အဖွဲ့အစည်းရဲ့ခေါင်းဆောင်တယောက်လည်းဖြစ်တယ်။ဒါကြောင့်မှဒီဆက်ကွန်တင်နဲ့အခုတရားရင်ဆိုင်နေရတဲ့အခြေအနေမျိုးတွေရှိတယ်။အခုမီဒီယာသမားတွေကိုထပ်ပြီးတော့ဟိုဆက်ကွန်တင်နဲ့ထပ်ပြီးတော့ဆွဲပြနေပေါ့။ဆိုလိုတာကကျွန်တော်ကဟိုပြောချင်တာကတစုံလုံးကိုကျွန်တော်တို့ပြောရမှာဖြစ်ပါတယ်။ဥပမာဆိုရင်ဒီမီဒီယာသမား၃ယောက်ကပဲကျွန်တော်တို့ဒီလှုပ်ပေးရေးကိုအော်နေတဲ့ကိစ္စလေးကျွန်တော်တူရဲဆိုလို့ရှိတော့ကျွန်တော်တမျိုးတော့ဖြစ်ပါတယ်ဘာလို့ဆိုတော့အဖားကန်လာ6ယောက်ဖြစ်ပါတယ်အတူတကွဖားကန်လာနောက်တော့ပုံမှန်ဆက်ကွန်တင်တဲ့အကုန်လုံးကိုဖမ်းလာပါတယ
်ဆို
တော့ကျွန်တော်တို့လွတ်မြောက်ရေးတောင်းဆိုတဲ့အခါမှာဒီ6ယောက်ဆိုလို့လွတ်မြောက်ရေးတောင်းဆိုနေတယ်နောက်တော့ဥပဒေကိုပယ်ချက်တဲ့အခါမှာဥပဒေအကြောင်းပြောရမယ်ဆိုရင်ဆက်ကွန်တင်ကိုဘာကြောင့်ပယ်ချက်သေးတယ်
ဆိုတဲ့ကိစ္စကိုကျွန်တော်တို့ခိုက်လိုက်လောက်အောင်မှာဖြစ်ပါတယ်ဆိုတော့ဥပမာဆိုလို့ရှိရင်ကျွန်တော်တို့ကဒီကိလေသာဆိုလို့ရှိရင်ကျွန်တော်တို့ဒီငြိမ်းချမ်းရေးအတွက်ဒီအဖက်ဖက်ကနေပြီးတော့ပါဝင်ပတ်သက်တဲ့လူတွေသက်ဆိုင်တဲ့လူတွေအားလုံးကနေပြီးတော့ကျွန်တော်တို့ကြကုတ်ကြကဲစူးစမ်းနေတဲ့အခြေအနေဖြစ်ပါတယ်ဆိုတော့အဲ့လိုအခြေအနေမျိုးမှာဒီဆက်ကုတ်တက်ဆိုတဲ့ကိစ္စမျိုးကြီးကရှိနေသေးတယ်ပေါ့ဒီမတရားသိမ်းနဲ့ဆက်သွယ်တဲ့ပုံမှန်ပေါ့ဗျာဆိုတော့မတရားသိမ်းနဲ့ဆက်သွယ်တဲ့ပုံမှန်ဆိုတဲ့ကိစ္စမှာလည်းဟိုဘဒူတွေကဖမ်းမှန်ကြီးရှိပြီးတော့ဘဒူတွေကဖမ်းနေတယ်ဆိုတဲ့ကိစ္စဘဒူတွေကတရားစွဲနေတယ်ဆိုတဲ့ကိစ္စကလည်းတော်တော်ရှုပ်ထွေးနေတဲ့ကိစ္စမျိုးဖြစ်ပါတယ်ဆိုတော့ပြောချင်တာကဒီကျွန်တော်တို့ဒီပုံမှန်ရေးပေါ်စီမံချက်ပုံမှန်ငါညဆိုတော့ဒါကဒီနေ့ခေတ်အခြေအနေနဲ့မကိုက်ညီလို့ဖြတ်သိမ်းပြီးပါပြီဟို30ကကြီးခါခွေကျွန်တော်ဖြတ်သိမ်းပြီးပြီအဲ့လိုပဲကျွန်တော်တို့ဒီခုနပြောနေတဲ့ဒီပြည်သူတွေကိုအကောင်အွယ်မပေးနိုင်တဲ့ကိစ္စမျိုးတွေကျွန်တော်ပြန်ဆင်းရဖို့လိုတာဖြစ်ပါတယ်ဟုတ်ကဲ့ဒီဆက်ကို1ဆက်ကို2 66ကကြီး55ခါခွေပုံမှန်500စသဖြင့်ပြောအဓိကဒီနိုင်ငံရင်းနဲ့ပို့ပြီးတော့သက်ဆိုင်တဲ့ပုံမှန်တွေကိုအရင်ဆုံးပြင်ဆင်တာလေးပယ်ဖြတ်တာလေးလုပ်ပြတယ်လို့ကျွန်တော်ကမြင်ပါတယ
်ဟုတ်ကဲ့ကျေးဇူးပါဆိုတော့ကျွန်တော်တို့ကိုပြောမယ်ဆိုတော့ဒီလွတ်တော်မှာဒီသူရဦးရှိမန်းဥက္ကဋ္ဌတောင်းယူထားတဲ့ဥပဒေရေးရနဲ့အထူးကိစ္စများလေးလာဆန်းစစ်သုံးသပ်ရေးကော်မရှင်ကပြင်ဖို့ဖြတ်ဖို့နောက်အသေးရေးဆွဲဖို့စသဖြင့်အကြံပြုထားတဲ့ဥပဒေလည်းရာချိုရှိရဆိုပြီးကျွန်တော်တို့နားလည်ပါတယ်ဆိုတော့တကယ်တော့ဒီနိုင်ငံရေးလှုပ်ရှားသူတွေမီဒီယာသမားတွေနဲ့ပတ်သက်တာတွေကသာဟိုသတင်းမီဒီယာတွေမှာလည်းအကျယ်ဝင်းပါတယ်ဆိုတော့ဒီကိစ္စတွေကိုကျွန်တော်တို့အာရုံစိုက်ပြောနေရဆိုရင်လည်းတကယ်တမ်းကျတော့မြန်မာနိုင်ငံတစ်ခုလုံးနဲ့ပြောမယ်ဆိုရင်မီဒီယာပိုင်ဆိုင်မှုတို့ရင်းနှီးမြှုပ်နှံမှုတို့ဒီလိုပေါ့လေအများပြည်သူအကျိုးစီးပွားနဲ့သက်ဆိုင်နေတဲ့ဥပဒေတွေမှာလည်းပြင်ဆင်ရတော်တော်များရှိနေတာပါဆိုတော့ဒီနေ့မှာကျွန်တော်တို့ဒီညီမညီမမှာဖွဲ့ရဒါရိုက်တာဥောမျိုးမင်းသဘောထားကိုလည်းကြားချင်ပါတယ်ဒီအထက်မှာဘာတွေကိုကျွန်တော်တို့အရင်ဦးစားပေးပြင်ဖို့လိုမလဲခင်ဗျာ
ပြင်ဆင်ရကတော့ကျွန်တော်တို့ခုနဥပဒေကိုရေးဆွဲတွေကလူထုအတွက်ကာကွယ်ပေးတဲ့ဥပဒေမဟုတ်ဘဲနဲ့လူထုကိုဖိနှိပ်ဖို့အတွက်ပြင်ဆင်ထားတဲ့ဥပဒေမှန်သမျှကျွန်တော်ပြင်ဆင်ဖို့လိုအပ်တယ်ဖြတ်သိမ်းဖို့လိုအပ်တယ်ပါကြောင့်လဲဆိုတော့ဥပဒေတစ်ခုကိုပြဋ္ဌာန်းတဲ့အခါမှာကျွန်တော်တို့ကဒီဥပဒေကတကယ်ဖြစ်နေတဲ့ပြဿနာတွေကိုကျွန်တော်တို့ဖြေရှင်းနိုင်ပြီးတော့ပြည်သူလူထုကိုလုံခြုံမှုအားကိုးမှုပေးဆပ်နိုင်တဲ့ဥပဒေဖြစ်ဖို့လိုအပ်တယ်။ဒါပေမဲ့ကျွန်တော်တို့တိုင်းပြည်မှာတုံးနေတဲ့ဥပဒေကြီးမယ်ဆိုရင်ကာလနှစ်ခုကိုဖြတ်တန်းခဲ့ရတာပါ။တစ်ခုကတော့ဒီဗြိတိရှဒီကိုလိုနီလက်ထက်တည်းကအိန္ဒိယနိုင်ငံရဲ့အဥပဒေကိုအများဆုံးကျွန်တော်တို့သုံးဆွဲခဲ့ကြတာရှိတယ်အထူးဖြင့်ရာဇဝတ်ကြီးပုံမှန်ထဲမှာဆိုလို့ရှိရင်ကျွန်တော်တွေ့ရတဲ့ဥပဒေမျိုးပေါ့အဲ့တော့ကိုလိုနီစနစ်မှာပြဋ္ဌာန်းခဲ့တဲ့ဥပဒေပြန်ကြည့်မယ်ဆိုရင်ကျွန်တော်ဒီတော်လှန်ရေးအင်အားစုတွေမျိုးချစ်တွေကိုကျွန်တော်တို့ဖိနှိပ်ဖို့အတွက်ရည်ရွယ်ပြီးတော့လှုပ်ဆောင်ထားတဲ့ဥပဒေတွေအများကြီးရှိတာတွေ့ရတယ်အဲ့တော့ဥပဒေကိုယ်တိုင်ကအစိုးရဖိနှိပ်ဖို့အတွက်ယူရထားတယ်။နောက်တစ်ခါအရင်အစိုးရလက်ထက်မှာဆိုရှင်ကျွန်တော်တို့ကဒီလိုမျိုးအခြေခံလွတ်လပ်ခွင့်တွေကိုလှုပ်ဆောင်ခွင့်ပေးတာမျိုးမဟုတ်ဘဲနဲ့လှုပ်ဆောင်လိုက်ဖိနှိပ်ဖို့အတွက်ယူရထားတဲ့ဥပဒေတွေဒါတွေရှိနေပါတယ်။ဒါကြောင့်မလို့ကျွန်တော်တို့တိုင်းပြည်မှာကိုလိုနီစနစ်တွေကနေကျွမ်းကျန်ခဲ့တဲ့ဒီလိုမျိုးအစိုးရကိုပဲအာဏာတည်တံ့ရေးကိုပဲကာကွယ်ပေးတဲ့ဥပဒေလည်းဖြတ်သိမ်းမှုလိုအပ်တယ်။နောက်တစ်ခုကတော့ကျွန်တော်တို့ခုနကျွန်တော်ပြောခဲ့သလိုပဲဒီအစ်စ်အစိုးရလက်ထက်မှာဥပဒေကဲ့သို့အာဏာတည်သောအမိန့်ဆိုပြီးတော့ပြဋ္ဌာန်းပြီးလူတွေရဲ့လွတ်လပ်စွာတွေးခေါ်ခွင့်ပြောဆိုခွင့်တည်ရယူခွင့်နောက်တစ်ခါကျွန်တော်တို့ဒီအသင်းဖွဲ့ဖွဲ့စည်းခွင့်တွေကိုကျွန်တော်တို့ဖိနှိပ်ထားတဲ့နော်အလောက်အောင်မှုမဟုတ်ဘဲနဲ့ချုပ်နှောင်မှုလှုပ်ဆောင်တဲ့ဥပဒေအလုံးကိုကျွန်တော်တို့ကဖြတ်သက်ဒါတွေကိုဖြတ်သိမ်းမှုလိုအပ်တယ်။ဒါမှသာကျွန်တော်တို့ပြည်သူလူထုကဥပဒေဆိုတာငါတို့ကာကွယ်ပေးရဖြစ်တယ်။ငါတို့ဥပဒေတွေပြန်လည်တုံးချပြီးတော့မတရားမှုတွေကိုဖြစ်လာလို့ရှိရင်ပြန်လည်ရင်ဆိုင်နိုင်မယ်ဆိုတဲ့ယုံကြည်မှုရှိသောဥပဒေတစ်ခုရဲ့အာကုန်မှုရှိသောတရားဥပဒေစိုးမှုစနစ်ရဲ့အမှန်တိုင်းအကတိလိုက်စားမှုမရှိသောတရားစီရင်မှုမှန်တိုင်းမှုကပြန်လည်အားကောင်းလာမှာဖြစ်ပါတယ
်။ဟုတ်ကဲ့ကျေးဇူးပါ။အခုကျွန်တော်တို့ဒီဆွေးနွေးပွဲတော့ကိုဟို Facebook တွေ email တွေပို့ထားတဲ့ပုံကိုလည်းရှိပါတယ်ဒီထဲမှာ Facebook ကစာတချို့အရင်ဆုံးပေါ်ပြခြင်းပါတယ်တူကတော့ e-chow ဆိုတဲ့ account ပါရှင်မှာသူကတော့စစ်တပ်ကသတင်းသမားကိုမဖမ်းခင်သတင်းမီဒီယာကောင်စီကိုဆက်သွယ်ရမယ်ဖမ်းခြင်းတယ်လို့ဖမ်းပြီးမှတရားဥပဒေကိုလက်ကင်တုပ်ဖြစ်သုံးနေတာဒီမိုကရေစီနိုင်ငံတိုက်ခါကြတယ်စထုတ်တမန်နိုင်ငံကိုအုပ်ချုပ်ရေးမန်နိုင်ငံကအနိုင်ကျင့်နေတာကိုဘယ်သူမှမတားမြစ်ရဲရင်လည်းဒီမိုကရေစီလုံမနေရနေတော့ဆိုပြီးသူကတော့နည်းနည်းဒေါသတင့်တဲ့အတန်းနဲ့ရေးထားတာတွေ့ရပါတယ်နောက်တူကတော့ psychic ဆိုတဲ့ account ပါရှင်မှာ 2008ချိန်ကဥပဒေပုံမှန်တော်များစစ်တဲ့ပြည်သူတွေအပေါ်ရေရှိကျွံပြုတ်လို့လည်းမဟာဗျူဟာကြကြရေးဆွဲထားတာဖြစ်တဲ့ကြောင့်အခုလောက်ဒီမိုကရေစီအပြောင်းအလဲကာလမှာပြင်ဆင်မှုတင်မာပြီလို့ပဲမြင်ပါတယ်ခင်ဗျာဆိုပြီးသူကရေးပါတယ်ခင်ဗျာအခုတော့ကျွန်တော်တို့ဆွေးနွေးပွဲအတွက်ကိုစက်ကိုယ်တိုင်ပါဝင်ဆွေးနွေးဖို့စက်သွယ်ထားတဲ့ပုဂ္ဂိုလ်တွေလည်းပေးချင်ပါတယ်အရင်ဆုံးတော့ကျွန်တ ျွန်တော်တို့ဒီ1တွင်းမျိုးကဥချင်းမြင့်မှာဥချင်းမြင့်သဘောထားဆွေးနွေးနိုင်ပါတယ်ခင်ဗျ။ဟု
တ်ကဲ့ဆရာကျွန်တော်တို့2008ပြည်သူ့ဘုံအခြေခံဥပဒေအဓိကဥပဒေဖြစ်နေတယ်လေ။အဲ့ဒီဥပဒေကအာဏာရှင်တွေတက်ကတစ်ဖက်တည်းရွေးဆွဲခဲ့တာဆိုတော့သူကမွေးဖွဲ့လာတဲ့ကျွန်တော်တို့ဒီဥပဒေဤဥပဒေတွေကလည်းပြည်သူ့အတွက်ကျိုးဟိုကျွန်တော်တို့တုံးတရားဟိုပြည်သူ့ဘဝဟိုမဖြစ်စေဘူးလေ။အဲ့ဒါတွေကိုကျွန်တော်တို့ကျရမယ်ဆိုရင်အဲဒီကိုကျွန်တော်တို့လွတ်လပ်ခွင့်နဲ့ဒီမိုကရေစီကိုပြေဝရအောင်ဆိုရင်2008ဖွဲ့စည်းပုံအခြေခံအဓိကဥပဒေရလေအရေးကြီးတာပဲလေအဲဒီကြတော့ဆရာရဲ့ဒါပေမဲ့လို့ကျွန်တော်တို့ကဒါဒီကိုကြီးတွားနေလို့လည်းမရဘူးပေါ့ကျွန်တော်တို့ဒီမိုကရေစီကိုလိုလားတဲ့ကျွန်တော်တို့တိုင်းပြည်ကိုချစ်တဲ့ကျွန်တော်တို့ပြည်သူဘက်ကိုမျက်နှာမူတဲ့ခေါင်းဆောင်တွေကကျွန်တော်တို့ကိုစွမ်းညံစွမ်းရှိသမျှပြုပြင်ပြင်ဆင်ရမှာဖြစ်တယ်လို့ကျွန်တော်ကြုံကြည်ပါတယ်ခင်ဗျ
ဟုတ်ကဲ့ကျေးဇူးပါခင်ဗျနောက်တူကတော့ကျွန်တော်မြန်မာနိုင်ငံကဥစိုးဝေဖြစ်ပါတယ်ဥစိုးဝေသဘောထားကိုလည်းလိုရင်းတူရှင်ဆွေးနွေးနိုင်ပါတယ်ခင်ဗျာ
ဝန်ကြီးမြတ်ဆရာပြောထားတာကိုကျွန်တော်သဘောတူပါတယ်သူတို့ရှိရင်ကကျွန်တော်ဟိုရှေ့ဘိုးဘွားတွေကပဲပြောဆိုရတဲ့စကားတစ်ခုရှိတယ်ပေါ့အဲဒါလဲဆိုလို့ရှိရင်မရှိမကောင်းရှိမကောင်းပေါ့ဗျာအဲဒီမရှိမကောင်းရှိမကောင်းဆိုတဲ့စကားကအခုပြောဆိုဆွေးနွေးနေတဲ့မတရားတဲ့အက်လက်အီလက်ထရောနစ်အက်ဥပဒေညာလက်ပေါင်းအနေနဲ့ထားခဲ့တာလို့ကျွန်တော်တစ်ခါကကြည့်မိတယ်သူတို့ရှိရင်မတရားအက်ကစလို့ပေါ့ဗျာကျွန်တော်တို့ဒီလိုကြီးစကြီးစတင်ခဲ့တယ်တခါဒီတွင်းစက်ကိုအကြောင်းပြုပြီးတော့ဒီမတရားတဲ့အက်ကိုလည်းနည်းနည်းပြောင်းလဲလို့အလုပ်ချနေရတယ်ဆိုတော့ကဒီလိုဒီအခါမှာလည်းဒီတာဝန်ရှိတဲ့သူတွေကမလုံရင်တမျိုးပေါ့ဗျာလုံရင်တမျိုးမလုံကတော့တောင်းဆိုတဲ့မျိုးဟိုအောင်းလာတွေ့ရတယ်ပေါ့ဒီဒီခုပြောနေတဲ့ electronic s ဆိုတာလည်းခုနည်းလောက်ပါပဲ
ဟုတ်ကဲ
့အခုလက်တော်ဖြစ်သွားတယ်ဟုတ်ကဲ့ဟိုဟိုဒီတောင်းစုသက်သာဆိုတဲ့ဒီဟောစာကိုရေးခဲ့တဲ့တာဝန်ရှိပုဂ္ဂိုလ်တွေကိုတော့တရားစွဲအရေးယူကြ။တခြားဒီ online ဆိုင်ရာထဲမှာတွေ့နေရတာပေါ့။ဟိုမမှန်တဲ့နေနဲ့ဒီလူတွေကိုအထိတ်အကန့်ဖြစ်အောင်ရေးသားပြောဆိုနေတာကိုကြားတော့ဘယ်လိုမှအရေးယူတာမကြားရဘူး။ဆိုတော့ဒီလူတွေကအထူးခွင့်ပြုမိတ်နဲ့တောင်းများ။ဆောင်းရင်းကြားတာကိုကျွန်တော်သင်ပေးတာပေါ့နော်
။ဟုတ်ကဲ့ကျေးဇူးပါဦးစိုးဝင်ဟုတ်ကဲ့
။ဒီဟုတ်ကဲ့ဟုတ်ကဲ့။နောက်ပြီးတော့ကျွန်တော်ပြောပြမယ်ဗျာ။ဒီ2008ဖွဲ့စည်းပုံဥပဒေပေါ့။အခုလက်ရှိတွားနေတဲ့အစိုးရက2008ဖွဲ့စည်းပုံဥပဒေနဲ့တွားနေရတာကိုဆိုရင်ဒီပြည်သူရွေးချယ်ပြည်ထောင်စုရဲ့အစိုးရတခြားဒီကမှတော့တခြားဖြစ်နေတယ်ပေါ့။ဆိုတော့အိုင်တိုင်မှာကျွဲနှကောင်လူတွေတွေဖြစ်နေတာပေါ့။ဆိုတော့ဒါအကြောင်းလည်းပဲဟိုကတပေါင်းပေါင်းဒီကတပေါင်းပေါင်းနဲ့ဝါတော့မိဝင်လို့လေ။ဆိုလို့ရှိရင်ဒီဥပဒေကိုမပြင်းနဲ့ကျွန်တော်တို့ခုပေါ့အဲဒီဒီဟာပေါ့ဆက်သွေးရေးအက်ပြီးလို့ရှိရင်ဒီမတရားတဲ့အက်ဒါတွေကိုဘယ်လိုဘယ်လိုပြည်သူပြည်သူဘယ်လိုဘယ်လိုမွမ်းမံမွမ်းမံဘာမှဖြစ်တွန်းလာစရာအကြောင်းမရှိဘူးကျွန်တော်မြင်နေပေါ့နော်
။ဟုတ်ကဲ့ပါဦးစိုးရေးကျေးဇူးတင်ပါတယ်ခင်ဗျာ။ဆိုတော့ကျွန်တော်ဒီနေ့မှဦးအောင်သိန်းရဲ့သဘောထားကိုလည်းပြန်ပြီးဆွေးနွေးကြပါလေဆွေးနွေးစေချင်ပါတယ်တခြားမဟုတ်ပါဘူးဒီ NLD ပါတီရဲ့ရည်မှန်းချက်တွေထဲမှာတရားဥပဒေစိုးမိုးရေးကဦးစားပေးတစ်ခုလည်းဖြစ်ပါတယ်အခုဆိုလို့ရှိရင် NLD ပါတီကအစိုးရထဲမှာလွတ်တော်မှာရောနေရာလည်းရလာပါပြီဆိုတော့တရားဥပဒေစိုးမိုးရေးနဲ့ဆက်နွယ်နေတဲ့ဥပဒေရေးကပြုရင်ပြောင်းလဲမှုတွေဟာဒီလွတ်တော်ထဲမှာလောက်ရတာဘလောက်တိုင်းတာတွေခီးပေါက်နေပြီလို့ပြောနိုင်တယ်လဲခင်ဗျာဦးအောင်သိန်
းကျွန်တော်တို့ဟိုဟာပေါ့လေဟိုကျွန်တော်ပါတီကိုစားပြုပြီးပြောစရာအကြောင်းတော့မရှိဘူးပေါ့နော်အခုဒီတရားဥပဒေနဲ့တော့ကျွန်တော်တို့လွတ်တော်တွေမှာတော့ပြုပြင်တာတွေလည်းတော်လေးရှိပါတယ်။တချို့အရာကြီးတော့လေကျွန်တော်တို့ကဒီပြင်ဆင်မှုပြုတဲ့အခါမှာလွတ်တော်နှစ်ရက်ကသဘောတူညီချက်ရှိရကြီးလွတ်တော်နှစ်ရက်သဘောထားကွဲတာတွေရှိတယ်။အဲ့လိုကွဲတဲ့အခါကျရင်ပြည်တော်စုလွတ်တော်မှာတက်ပြီးတော့ကျွန်တော်တို့အဆုံးပြတ်ခံယူရတဲ့အဆင့်တွေရှိပါတယ်။အဲ့ဥပဒေတရားကိုဖျက်တာပဲဖြစ်ဖြစ်ပြင်တာပဲဖြစ်ဖြစ်အဲ့ကျွန်တော်တို့တော့နှစ်ရက်ရဲ့အနေထားပေါ်မှာလည်းငူတည်ပြီးတော့ဟိုသွားနေရတဲ့လုပ်ငန်းတွေလည်းရှိတာပေါ့ဒီတော့အဲ့တော့ကျွန်တော်ကအားရကျင်တဲ့ဟိုအားရကျင်မှုမရှိဘူးဆိုတဲ့သဘောမျိုးကတော့ပြောရင်တော့ဒီပြင်နေတဲ့ဥပဒေတွေထဲမှာတချို့အရာကျွန်တော်တို့ဟို3-4 ချိန်ပြန်ပြီးတော့ဟိုဟာ revise လုပ်နေရတဲ့သဘောမျိုးတွေရှိတယ်ပေါ့နော်အချို့အရာကြတော့လည်းအဲ့လောက်မလို့ဟောဒါပေမဲ့တော်တော်များများကတော့ဥပဒေတစ်ခုကိုပြင်ဆင်ပြီးဥပဒေတစ်ခုလုပ်မယ်ဆိုရင်သူကရှင်းနောက်အသုံးနှုံးအစကျွန်တော်ကအဲ့လိုကြည့်ပြီးတော့ ရှင်းရောက်အနေထားတွေကဥရီရဲ့ပြတ်ဆန်းချက်တွေဥရီရဲ့ကျင့်ဆုံးနေရဘယ်လိုသွားတတ်လဲဆိုရယ်စကလုံးအစကျွန်တော်တို့ကအသေးစိတ်ကြွေးရပြွာတာရှိပါတယ်ဆိုအဲ့ဒီဟာမျိုးကြတော့ကျွန်တော်တို့အချင်းကြီးကတမျိုးဖြစ်လာတယ်တခါကြကျရင်ကျွန်တော်သဘောတူတဲ့ခါကျမှအားလုံးကပြည်တော်စုထောက်မှာဆုံးဖြတ်ခံပြီးပြီးတယ်ဆိုရင်လည်းဒါကျွန်တော်ကသမရရှိပို့ရတယ်သမရနေပြီးတော့ဟိုကဥရီတစ်ခုပြတ်ဆန ဒါပေမဲ့အဲ့လိုပြင်ပြီးမှထပ်ဖန်တလေးလေးပြင်ရတယ်ဆိုတာလည်းမဖြစ်အောင်လေဒီကျွန်တော်တို့ဒီကိုယ်စလေဒီဘက်ကလည်းအတန်းအဆုံစူးစမ်းပြီးတော့ကျွန်တော်ကော်မတီလိုက်လေကျွန်တော်တို့အဲ့လိုဖွဲ့စည်းပြီးတော့ဆောင်ရွက်နေတဲ့အပိုင်းရှိပါတယ
်ဟုတ်ကဲ့ပါဦးအောင်သိကျေးဇူးပါအခုတော့ကျွန်တော်တို့ဆွေးနွေးပွဲအတွက်ကိုအတန်နဲ့ပေးဖို့ဆွေးနွေးထားတဲ့ပုံကိုယ်တွေလည်းအလှည့်ပေးကြပါတယ်အရင်ဆုံးပုံကိုယ်တူကတော့ဦးကျော်လင်းကြံခင်းမျိုးဖြစ်ပါတယ်
ဒီမိုကရေစီစနစ်မှာသတင်းမီဒီယာကိုတိုင်းပြည်တည်ဆောက်ရေးရဲ့စရုတ်တမှန်တိုင်းလို့အများကအတိအမှတ်ပြုထားကြပေမဲ့ပြည်သူလူထုနဲ့သတင်းမီဒီယာကိုရာစုနှစ်ဝက်ကျော်ဆစ်အစိုးရဆက်ဆက်တတ်မှတ်ပြဋ္ဌာန်းခဲ့တဲ့ဥပဒေတွေကြောင့်သတင်းမီဒီယာသမားတွေခေါင်းမထောင်နိုင်အောင်ဖြစ်ခဲ့ကြရတယ်လို့ပြည်သူလူထုလည်းဒီမိုကရေစီနေလန်းတကျအုပ်ချုပ်တာမခံခဲ့ရပါဘူး။ဖိနှိပ်ခံရတဲ့ကြားကသတင်းမီဒီယာသမားတွေပဲပေါင်းစုံကြိုးစားမှုရလက်အဖြစ်88မှာတပါတီအာဏာရှင်စနစ်ဖြုတ်ချနိုင်ရေးဥဆောင်ပါဝင်နိုင်ခဲ့တယ်လို့2015ရွေးကောက်ပွဲမှာဒီမိုကရေစီအစိုးရအာဏာရလာရေးအထောက်အကူပေးနိုင်ခဲ့တာအလုံးသိပါလက်ရှိဒီမိုကရေစီအစိုးရဟာပြည်သူလူထုယုံကြည်မှုအပြည့်နဲ့ရွေးချယ်ထားတဲ့အစိုးရစစ်စစ်တရားသာဖြစ်လို့ပြည်သူလူထုနဲ့သတင်းမီဒီယာတွေအပေါ်ဖိနှိပ်ဖို့စစ်အစိုးရအဆက်ဆက်ဒီမိုကရေစီနည်းလမ်းမကျဘဲရေးဆွဲထားတဲ့ဥပဒေတွေကိုတိုင်းပြည်အာဏာစတင်ရလာကြတဲ့အမြန်ဆုံးဖျက်သိမ်းပြရမှာဖြစ်သလိုပြည်သူလူထုအကျိုးပြုမဲ့ဥပဒေတွေကိုလည်းရဲရဲဝံ့ဝံ့ပြဋ္ဌာန်းပေးရမှာပါအစိုးရရဲ့အာဏာချက်တွေကိုထောက်ပြဝေဖန်ရေးသားတဲ့သတင်းမီဒီယာတွေကိုကျေးဇူးတင်ပြီးအားကောင်းလာအောင်မြေတောင်မြောက်ပေးရမယ်အစားအာဏာရှင်စနစ်ကလိုကြောက်ရွံ့ပြီးဖိနှိပ်နေဆဲပြုမှုတွေဟာလွန်ခဲ့တဲ့200ကျော်ကငါဘုရင်နဲ့မိဖုရားတားတော်သမီးတော်တို့မကောင်းရင်မကောင်းတယ်လို့ရေးလို့သတင်းမီဒီယာကိုလွတ်လပ်ခွင့်ပေးခဲ့တဲ့မင်းတုံမင်းကြီးရဲ့လှုပ်ဆောင်ချက်တွေကိုပြည့်ရဲ့ပြုတ်လို့အဖြစ်မျိုးဖြစ်နေတာကတော့အမှန်ပါပဲဗျာ
ဟုတ်ကဲ့ဒါတော့ကြံခင်းမျိုးကဦးကျော်လင်းရဲ့သဘောထားပါကျွန်တော်တို့ Facebook ပေါ်ကမချက်ပေးတာတချို့လည်းပဲဆက်လက်ပြီးဖော်ပြပေးကြပါတယ်။တူကတော့မထွေးဆိုတဲ့အကောင့်ပါရှင်မှာသူကတော့ဒီမိုကရေစီမစံတဲ့2008ဥပဒေကိုဖျက်သိမ်းပြစ်ဖို့လိုအပ်ပါတယ်။ပြင်ဆင်မယ်ဆိုရင်အဖာပေါင်းမြောင်များစွာဥပဒေကိုမလိုချင်ပါနဲ့။နောက်တူကတော့ဥအောင်ကျော်ထွန်းဆိုတဲ့ပုဂ္ဂိုလ်ဖြစ်ပါတယ်။အခန်းစနစ်ပုံမှန်436ကာကြီးတွင်ပါရှိသောပြည်သူ့လူထုကိုယ်စားအလုံးကြီး85ရာခိုင်နှုန်းကျော်အစား50ရာခိုင်နှုန်းကျော်ဟုပြင်ဆင်ပြီးပြည်လုံးကျဆန္ဒခိုင်ဝဲကျင်းပ၍ဆိုသည့်စာပိုက်ကိုပယ်ဖျက်ပြစ်ရန်လိုအပ်ကြောင်းဆိုပြီးသူကမှတ်ချက်ပေးထားပါတယ်။ခုနောက်တူကတော့ကျွန်တော်တို့ကိုယ်တိုင်ပါဝင်ဆွေးနွေးဖို့ဆက်သွယ်ထားတဲ့ပုံကတရားကိုလည်းလှည့်ပေးချင်ပါတယ်။သူကတော့ပခုတ်ကူမျိုးကဥက္ကမောင်လွင်ဖြစ်ပါတယ်။ဥက္ကမောင်လွင်သဘောထားလူရင်းတူရှင်ဆွေးနွေးပေးပါခင်ဗျ။ဟု
တ်ကဲ့။ကျွန်တော်ကလည်းပြောချင်တာတော့ဒီမှာနိုင်ငံတရားဥပဒေကပြည်ရင်းနေလာလို့မရှိပါဘူး။အလိုအားနဲ့ပါတယ်။တရားဥပဒေကဒီကြေးဥပဒေကိုချက်ပြုတ်လို့လိုအပ်ပါရဲ့။အဒီရဲ့ငွေရောအဒီရဲ့ဆိုတော့တရားဥပဒေကကောင်းပါပြီနော်ဒီတော့အူရီနာဒီလိုကြီးဥပဒေနာဖက်တော့ဂါကြီးပုံမှားလို့စက်ကူစစ်ပုံမှားရာချက်ပေးလို့ရပါလေတရားဥပဒေဆိုတာနိုင်ငံသားတွေကြီးဘယ်လိုဆိုတာတရားဥပဒေကိုလေအတော်ကိုပြည့်စင်ပါလေတရားဥပဒေရတဲ့အဲ့ဒီတရားတွေကဒီလိုရပါလေနိုင်ငံသားနိုင်ငံသားတွေကလေဒီမှာကြောက်လို့အဆုံးကြီးအောင်ဝေဖြစ်ဖို့ကြိုးရဆက်ဆံရှိပါလေဒီလိုတက်ကြည့်ပါလေ
โอเคကျေးဇူးပါခင်ဗျဆိုတော့ကျွန်တော်တို့စောစောကဒီတော်တက်ရှင်ရဲ့ဘေးစာတွေထဲမှာလည်းမှတ်ချက်တွေထဲမှာလည်းပေါ်ပြထားတာရှိပါတယ်ဟိုကိုအခြေခံဥပဒေနဲ့ပတ်သက်ပြီးတော့အခြေခံဥပဒေကအားလုံးကိုချုပ်ထားတဲ့သဘောထားမျိုးတွေသူကပြောသွားပါတယ်ဆိုတော့ဒီဥပဒေပြည်ရေးကိစ္စအဓိကတောင်းရှိတာလွတ်တော်ဆိုတာမှန်မြင်မြင်လည်းပဲလွတ်တော်ထဲမှာစစ်တပ်က၄ပုံတစ်ပုံဟိုယူထားတာအခက်အခဲတစ်ခုဟိုဖြစ်နေသလားလို့လည်းဟိုစဉ်းစားစရာဖြစ်ပါတယ်ဒီနေရာမှာကျွန်တော်ဥရောမျိုးမင်းရဲ့သဘောထားကိုကြားချင်ပါတယ်ဥရောမျိုးမင်းဒါကတကယ်လွတ်တော်မှာဒီဥပဒေပြည်ရေးမှာတကယ်ကြီးမားတဲ့အဟန်တာတစ်ခုလို့ဆိုနိုင်မလားခင်ဗျ
ဖြစ်နိုင်ပါတယ်ဘာကြောင့်လဲဆိုတော့ကျွန်တော်တို့ဒီလိုမျိုးဥပဒေတစ်ခုပြဋ္ဌာန်းမယ်ဆိုလို့ရှိရင်လွှတ်တော်ရဲ့မေးဆန္ဒအများဆုံးရမှကျွန်တော်တို့ကပြဋ္ဌာန်းလို့ရတာဖြစ်တယ်အဲ့တော့တချို့သောဥပဒေတွေကိုပြဋ္ဌာန်းတဲ့အခါမှာလက်ရောညီချေလက်ရောစွာလက်ခံမှုရှိပြီမဲ့တချို့သောဥပဒေတွေမှာတကယ်လို့ဒီလိုမျိုးတက်မရော့ဘက်ကဒါမှမဟုတ်ရှင်တက်မရော့သားတွေဘက်ကနေဒါကိုလက်မခံလို့ရှိရင်ဥပဒေပြည့်တဲ့အခါမှာအခက်အခဲအများကြီးရှိပါတယ်အဲ့တော့ခုနပြောတဲ့ဖွဲ့စည်းပုံအခြေခံဥပဒေကိုပြင်မယ်ဆိုရင်ကျွန်တော်ကလွယ်တယ်ဗျဒါပေမဲ့ပြောတာလွယ်ပြီမဲ့တကယ်တမ်းကျလွှတ်တော်မှာဆွေးနွေးမယ်ဆိုလို့ရှိရင်လက်ခံလောက်တော့အရေးအတွက်ရရှိဖို့အတွက်ဖွဲ့စည်းပုံအခြေခံဥပဒေကိုပြန်လည်ကန့်တတ်ထားတာအဲ့တော့အဲ့ဒါမျိုးနဲ့ပတ်သက်လို့လှုပ်ဆောင်ရခက်ပါတယ်အ
နောက်ထပ်တစ်ခုကျွန်တော်ပြောချင်တာခုနကဆရာတယောက်ပြောသွားတဲ့မရှိမကောင်းရှိမကောင်းဥပဒေဆိုတဲ့ဟာဒီကျွန်တော်သဘောကျတယ်ဗျဟုတ်တယ်ဒါပေမဲ့ကျွန်တော်တို့တိုင်းပြည်မှာတစ်ခါပို့ပြီးဆိုတာကလူရင်းတစ်မျိုးမလူရင်းတစ်မျိုးဆိုတဲ့ဥပဒေတည်ရှိနေတဲ့ပြဿနာတစ်ခုပါပဲဥပမာကျွန်တော်တို့ဒီမတရားအတင်းဆက်ဆံမှုဆိုရင်ပါဠိတွေ့ရတယ်ဆိုလို့ရှိရင်ကျွန်တော်တို့ဥပဒေကိုရတိတိပြပြထန်းတာမရှိတဲ့အခါမှာလူရင်းတစ်မျိုးဖမ်းမယ်နဲ့မလူလို့ရှိတော့ဒါတွေကိုလွှတ်ပေးနိုင်နေဆိုတဲ့ဒီစင်ကြယ်တို့တရားမရှိဘဲနဲ့တခုတစ်ယောက်ချင်းရဲ့ဆုံးဖြတ်ချက်ပေါ်မူတည်တော့ဥပဒေဖြစ်နေတာကလည်းကျွန်တော်ပြဿနာဖြစ်ပါတယ်။ဒါကြောင့်လဲဆိုတော့ဒီဥပဒေဒီကိုငကိုရီးယားဒီကိုလိုနီဖြစ်တဲ့ရေးဆွဲတဲ့အခါမှာဝေဝါးတယ်၊ကြိုက်တယ်လို့စွဲနေအောင်ကြီးဝဲထားတယ်။အဲ့လိုမျိုးပြောကွက်ဟာကွက်ရှိနေတဲ့အရာကိုအခုအချိန်မှလည်းဆက်လက်ပြီးတော့တုံ့ဆွမှုရှိနေတဲ့အခါမှာပြည်သူလူထုကငကိုရီးယားဥပဒေအားဖိနှိပ်တဲ့ဥပဒေဒီဒီအားနည်းချက်တွေကိုလုံရင်လုံတယ်လို့မလုံရင်မလုံတယ်လို့တုံ့နိုင်တဲ့အတွက်ပုံပုံပြီးတော့အန်တီချရောက်တာကိုလည်းထည့်သွင်းစဉ်းစားဖို့လိုအပ်ပါတယ်ဗျ
။ဟုတ်ကဲ့ကျေးဇူးပါ။ကျွန်တော်ဒီ APP ကဥတိတ်နိုင်တဲ့သဘောထားလည်းကြားချင်းပါတယ်ဥတိတ်နိုင်ကျွန်တော်တို့ဒီလွတ်တော်မှာဟိုဥတွေပြုဝင်ပြောင်းလဲရေးလုပ်ချင်နေဆိုရင်လည်းဒီလွတ်တော်တဲမှာနေရာယူထားတာစစ်တပ်က၄ဘုံ၃ဘုံဖြစ်နေတယ်ဆိုတော့ဒါကလည်းအဟံတာတစ်ခုဆိုရင်အမြင်လေးရှိပါတယ်ဥတိတ်နိုင်သဘောထားအောင်ဟိုဆွေးနွေးပါဦးခင်ဗ
ျဟုတ်ကဲ့ဒီဒါကတော့အခါသားတစ်ခုတော့ဖြစ်ပါလိမ့်မယ်ဆိုပေမဲ့လည်းဒီ25ရာခိုင်နှုန်းလောက်နဲ့ကတော့ကျွန်တော်တို့အနေနဲ့ကြော်ဖြတ်လို့ရနိုင်တဲ့အနေထားမျိုးလीရှိမှာပါတို့ပဲမဲ့လေကျွန်တော်တို့ကိုနိုင်ကူကကျွန်တော်တို့ကမြမပြည်ကိုဒီ2023တန်ရောက်တဲ့ဆရာစားပြီးတော့ဒီအစ်တော့ကျုပ်ရဲ့ကြောင်းရင်းနဲ့ပတ်သက်ပြီးကျွန်တော်အများကြီးစူးစမ်းခဲ့ပါတယ်ဆိုတော့သမရဦးသိစိတ်လက်ထက်ဒဲကူကဒီဥပဒေတွေပြင်ဆင်တဲ့ဥပဒေတွေထွက်လာတယ်ဆိုတော့လွတ်တော်မှာတင်တယ်အဆင်မပြေဘူးဒီဘက်အစိုးရဟိုဟိုဘက်အစိုးရပြီးွားတယ်တတ်တဲ့ဟိုဥပဒေတတ်တဲ့မလုပ်နိုင်ခဲ့ဘူးဆိုတော့ဒီဘက်အစိုးရလက်ထက်မှာလည်းဒီလိုပဲတပွဲလည်းလည်းဖြစ်နေတာ
။အ
တော့ဖြစ်ရကလေးဆိုတဲ့ကိစ္စမှာကကျွန်တော်ထင်တယ်ဗျဒီရည်ရွယ်ချက်ကပို့ပြီးတော့အရေးကြီးတယ်လို့ထင်ပါတယ်။ဆိုတော့ဒီအစိုးရဆိုတာကတော့ထပ်ဟိုအားလုံးပါတာပေါ့ဗျာ။ဒီအာဏာပိုင်တွေဖက်ကနေပြီးတော့အထူးစိုးရိမ်နေတဲ့ကိစ္စလေးရောဥပဒေပုံမှတစ်ခုကိုပြတ်ထားမယ်ဆိုလို့ရှိရင်ပြည်သူလူထုအကျိုးကိုအဓိကကြည့်တာလားဒီအနာဘယ်လေအတွက်ကာကွယ်ဖို့ကိုအဓိကကြီးတာလားဆိုတဲ့တိစ္ဆာကအဲ့ဒါအရေးကြီးဆုံးဖြစ်မှာတင်ပါတယ်ဆိုတော့ပြည်သူလူထုရဲ့အကျိုးကိုဟိုအလေးပိုပေးတယ်ဆိုလို့ရှိရင်တော့ဒီဥပဒေပြင်ဆင်တဲ့ကိစ္စလေးကပို့ပြီးတော့ regulate မယ်ညှာဆန်လိမ့်မယ်လို့ထင်ပါတယ်သုံးဖို့သုံးဒါမှမဟုတ်ဘဲနဲ့ဒီအနာဘယ်လေဖက်ကိုပဲဒီအကာအကွယ်ပြုဖို့ပြုရမယ်ဆိုတော့ရည်ရွယ်ချက်လေးကများတယ်ဆိုလို့ရှိရင်တော့ဟိုဥပဒေပြုဖို့ခက်ခဲပါလိမ့်မယ်ဒီမှာ
ဟုတ်ကဲ့ကျေးဇူးပါကျွန်တော်တို့အခုတော့ကျွန်တော်တို့ဆွေးနွေးပွဲကိုပေးစာတစောင်ပေးပို့ထားတာရှိပါသေးတယ်အမေရိကန်ပြည်အောင်စုကမောင်တက်တနာပါကိုရန်နိုင်ဖတ်ပြပေးပါခင်ဗ
ျလွတ်တော်ကိုယ်စားတော်ကြီးအနေနဲ့အလင်းမြန်ပြင်ဆင်တဲ့ဒီဇယ်ဥပဒေတွေကတော့ကုံစင်းတို့ကြာစင်ရေးဥဆောင်လှူရှားခဲ့တဲ့ဦးထင်ကျော်ကိုမတရားဆွဲဆိုထားတဲ့ပုံမှန်900ကာကြီးသတင်းမီဒီယာသမားတွေကိုဖိနှိပ်နေတဲ့66ကာကြီးမတရားအသင်းဆက်သွယ်မှုပုံမှန်71တကိုပြင်ဆင်ခြင်းသို့မဟုတ်ပယ်ဖျက်ခြင်းလုပ်တင်တယ်လို့ယူဆမိပါတယ်အထူးသဖြင့်ဆက်သွယ်ရေးကွန်ရက်တစ်ခုကနေအစိုးရတော့မဟုတ်အာဏာပိုင်အဖွဲ့အစည်းတစ်ခုကလူပုဂ္ဂိုလ်ကိုတော့၎င်းစီးပွားရေးလူမှုရေးနိုင်ငံရေးအဖွဲ့အစည်းတစ်ခုကလူပုဂ္ဂိုလ်ကိုတော့၎င်းဂုံတိုက်ခါညှိုးနှွမ်းအောင်ကြောင်းကျိုးမဲ့ရည်ရွယ်ချက်ရှိရှိဝေဖန်တိုက်ခိုက်လာလို့66ဂါကြီးနဲ့တရားစွဲတာမဆန်းပေမဲ့ဘယ်လူပုဂ္ဂိုလ်ကိုမှမတိုက်ခိုက်ပဲမိမိတို့ရဲ့အယူဆသဘောထားတွေကိုထင်ဟပြတာသူတွေကိုဒီပုံမှန်နဲ့အရေးယူတာဟာမတရားဘူးလို့ယူဆပါတယ်ဒါကြောင့်ဥရေပြူကိုစလဲတော်ကြီးတွေအနေနဲ့ပြည်သူတွေရဲ့အတန်းတွေကိုထင်ဟဖော်ပြမဲ့ဒီမိုကရေစီရဲ့အလင်းရောင်တွေကိုနွမ်းညစ်စေမဲ့နိုင်ငံတကာဖိအားတွေကြားရောက်စေမဲ့ဖော်ပြပါတည်စေဥရေတွေကိုအလင်းအမြန်ပြင်ဆင်ပြောင်းလဲဖို့စ조사တင့်ကျင်တန်နေပြီဖြစ်ကြောင်းတင်ပြလိုက်ရပါတယ်ခင်ဗျာ
ဟုတ်ကဲ့ကျေးဇူးပါကိုရနေကျွန်တော်အခုဒီအစီအစဉ်ဆုံးမသက်ခင်မှာကျွန်တော်ဟိုဥအောင်သိန်းရဲ့သဘောထားကိုနောက်ဆုံးကြားချင်ပါတယ်ဆောစောကဥအောင်မျိုးမင်းလည်းထောက်ပြသွားတယ်ဆောစောကျွန်တော်ဆွေးနွေးရတဲ့ထဲကဥဆိုးဝေလည်းထောက်ပြသွားတာရှိပါတယ်ဟိုပြုရင်ပြောင်းလဲရမယ်ဥတွေရှိတာမှန်မှန်ပဲတချို့ဥတွေကဟိုလက်တွေ့ကျင့်သုံးတဲ့နေရာမှာလူရဆွဲသုံးတဲ့ကိစ္စမျိုးတွေရှိနေတယ်ဆိုတာတွေကိုတို့အားလုံးကထောက်ပြသွားပါတယ်ဆိုတော့ဒီလိုမျိုးသာရှိနေမယ်ဆိုရင်ကျွန်တော်တို့ဥတွေတွေပြင်ပြုရင်တော့ပြောင်းမယ်ဆိုရင်တော့မှပြဿနာဖြစ်နိုင်ပါတယ်ဆိုတော့ဒါဥတွေကိုပြတ်ထန်းတဲ့နေရာမှာအားနည်းချက်လားကျင့်သုံးသူတွေရဲ့အားနည်းချက်လားဥအောင်သိန်း
အဓိကတော့ဥပဒေတစ်ခုပြဋ္ဌာန်းတယ်ဆိုတော့ဗျာအဓိကတော့သူတို့ပြီးခဲ့တဲ့ခေတ်ကြီးပြန်ကြည့်ရင်ဒါအုပ်ချုပ်သူလူရန်စားတို့ပုံမှာအဓိကမူတည်ရပေါ့နော်ဆိုတော့သူ့အကျိုးစီးပွားနဲ့ဖက်နေတဲ့ဟာကိုသူ့ကိုမထိခိုက်နိုင်မဲ့ဟာကိုသူစဉ်းစားမယ်အကာအကွယ်ယူရပေါ့ဒီဘက်ကြည့်ကြတဲ့အခါကျတော့ကျွန်တော်တို့ ီဒီမိုကရေစီအစိုးရအနေနဲ့ရှင်းသုံးလာရဲဆိုတဲ့အခါမှာတော့ကျွန်တော်ပြည်သူလူထုကိုဘယ်လိုအကျိုးပြုနိုင်ပြည်သူလူထုတွေအကာအကွယ်ရနိုင်မယ်ဥပဒေမျိုးဖြစ်အောင်လို့ကျွန်တော်စူးစမ်းဆောင်ရွက်ကြတာပေါ့လေနော်အဲ့တော့ဥပဒေတိုင်းဟာကျွန်တော်စိုးစောပြောသလိုကိုပြင်းရင်လိုပြင်းလို့တချို့ဟာတွေအရွယ်တကူမဖြစ်နိုင်တာတွေရှိတယ်ဆိုတော့ကျွန်တော်ပြောမယ်ဆက်ခွန်ကျစ်လိုဟာမျိုးနဲ့တို့အရေးယူဖန်ဆီးရဒီမီဒီယာကိစ္စဆိုရင်ကျွန်တော်တို့ကဒါသူသတင်းသွားယူတဲ့ကိစ္စအစ်မှန်တယ်သတင်းသွားယူတဲ့ကိစ္စကလည်းဒီမွေးစည်းဝါးနဲ့ပတ်သက်ပြီးတော့ဟာမိရှုဖြစ်စည်းရဲ့သတင်းကိုသွားယူတယ်အဲ့တော့နိုင်ငံတကာမှာစစ်ပွဲတွင်းနေတော့မှဒီမီဒီယာတွေကဘယ်သူရှိမှခွင့်ပြုချက်မတောင်းမင်းနဲ့စစ်ပွဲတွေကိုသွားဝင်ပြီးတော့ဟာသတင်းယူရတဲ့ပြရတယ်ကြည်ရတယ်ဖြစ်ကြတယ်ကျိုးရတယ်ပဲ့ရတယ်အများကြီးဖြစ်ခဲ့တယ
်ဟုတ်ကဲ့
အဲ့တော့ကျွန်တော်ရှိမှာကအဲ့လိုသတင်းသွားယူဖို့အတွက်ကိုအဲ့ဒီလိုကျွန်တော်ခွင့်ပြုချက်တောင်းအောင်မယ်ဆိုရက်ဟာတော့ကျွန်တော်တို့ကမသိလျော်ဘူးလို့ကျွန်တော်ဘက်ကမြင်တယ်ဒါကျွန်တော်တူးချင်းရသဘောပါဟု
တ်ကဲ့ပါဝင်ဆွေးနွေးပေးတဲ့အနေပါတီကဥအောင်သိညီမရင်းမြန်မာဖွဲ့ဥအောင်မျိုးမင်း APP ဖွဲ့ကဥတိတ်နိုင်တဲ့ email တွေ Facebook တွေနားဆင်တဲ့သတ်တာရှင်တွေအားလုံးကိုလည်းကျေးဇူးတင်ပါတယ်ခင်ဗျာ
ကိုအောင်လွင်ဦးစီစဉ်ထုတ်လွှင့်ပေးခဲ့တဲ့စနေနေ့ညတိုက်ရိုက်လေးလိုင်းအစီအစဉ်ကိုပြန်လည်နှာစင်ခဲ့ရတာပါရှင် VOA American တန်ရက်တနင်္ဂနွေနေ့မနက်ခင်းအစီအစဉ်တွေကိုထုတ်လွှင့်ပေးနေတာဖြစ်ပါတယ
် VOA မြန်မာပိုင်းရုပ်မြင်သံကြားအစီအစဉ်တွေကို Democratic မြန်မာအသံ DVB ရုပ်သံလိုင်းကနေဖန်ယူကြည့်ရှုနိုင်ပါတယ်TVB ရုပ်သံစလောင်းကနေပြောနေစဉ်ည10နာရီနဲ့မနေ့9နာရီခွဲအချိန်ကြီးမှာဖြစ်ပါတယ်။ပုံမှန်ကြည့်ရှုနေကြ VOA ရဲ့ Asia Set 7ဂျိုးလူကနေပြတာတဲ့မိနစ်30စာနောက်ဆုံးရနိုင်ငံတကာနဲ့မြန်မာသတင်းတွေအပြင်သတင်းဆောင်မတွေတွဲဆုံမေးမြန်းခန်းတွေနဲ့အပတ်စဉ်ကဏ္ဍတွေကို TVB ရုပ်သံလိုင်းမှာနေစဉ်ပုံမှန်ကြည့်ရှုနိုင်ပါတယ်ရှင်။
ပြည်ဦးအမေရိကန်တန်ကနေ2019ခုနှစ်ဇူလိုင်လ9ရက်တနင်္ဂနွေနေ့မှာအခုလက်ရှိထုတ်လွှင့်ပေးနေတဲ့တနအိစာအစီအစဉ်ကိုမနက်၈နာရီကနေ9နာရီထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီထိတစ်ချိန်ပြန်ပြီးတော့ထုတ်လွှင့်ပေးနေပါတယ်ရှင်။ပြည်ဦးအမေရိကန်တန်ရဲ့တနင်္ဂနွေနေ့မှာခင်းအစီအစဉ်တွေကိုနားဆင်နေကြရတာဖြစ်ပါတယ်။ပြည်ဦးအမေရိကန်တန်ရဲ့တနင်္ဂနွေနေ့မှာပိုင်းထိတ်တန့်ရောက်နေတဲ့နိုင်ငံတကာသတင်းအချင်းချုပ်ကိုကိုကျော်ကျော်သိန်းကကြီးညာပေးပါအောင်မရှင်။
ကမ္ဘာစီးပွားရေးအင်အားကြီးနိုင်ငံ20ကခေါင်းဆောင်တွေရဲ့ G20 ထိပ်သီးအစည်းအဝေးဟာစနေနေ့ကအဆုံးသတ်သွားပြီဖြစ်ပြီးရုံးဝန်ဆန်ခတ်ဆန္ဒပြပွဲတွေဖြစ်ခဲ့တယ်လို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကတော့အထူးအာရုံစိုက်ခံရသူဖြစ်ခဲ့ပါတယ်။သမ္မတထရမ့်အောင်မြင်မှုရခဲ့တဲ့ကိစ္စတွေထဲမှာရုရှားသမ္မတဗလာဒီမီယာပူတင်နဲ့နှွေးထွေးပြီးအပြန်လည်ရှိတဲ့အစည်းအဝေးဆီးရီးယားမှာဒဇေတပိုင်းပြစ်ခတ်ရဆက်ရေးသဘောတူညီချက်နဲ့ပြည်တည်နယ်ကုံသွယ်ရေးဆိုင်ရာသဘောတူညီချက်တခုရဖို့အရှိန်မြင့်လှုံ့ဆော်သွားမဲ့ဂရီကိုရခဲ့တာလို့ပါဝင်ပါတယ်။ထိုင်းနိုင်ငံမှာလူ့သမားဥပဒေသစ်ပြဋ္ဌာန်းပြီးခဲ့ကဆိုရင်ထားခဲ့မဲဆောက်နေဆက်စစ်စေးကိကနေပြန်ပို့လိုက်တဲ့မြန်မာရွှေပြောင်းလူသမားအရေအတွက်3000ကျော်ရှိသွားပြီလို့ထိုင်းလူဝင်မှုကြီးကြပ်ရေးအကြီးအကဲရာရှိသူကိုကိုးကားပြီးတော့ထိုင်းနိုင်ငံထုတ်တဲ့နေရှိသတင်းစာမှာဒီကနေ့ရေးထားပါတယ်။ဥပဒေအသစ်အရလိုအပ်ချက်တွေနဲ့ကိုက်ညီအောင်အထောက်အထားတွေရယူဖို့အတွက်မြန်မာလူသမားတွေနေရက်ပြန်သွားနေကြတယ်လို့ထိုင်းလူဝင်မှုကြီးကြပ်ရေးတပ်ဖွဲ့အကြီးအကဲရဲဘော်မူကြီးမန်ရတနာပရတိပ်ကမနေ့ကပြောခဲ့တာပါ။တမနောကောင်ရဲ့ဦးစီးချုပ်ဘူဂျုံမူကြီးမင်းအောင်လှိုင်ဦးဆောင်တဲ့မြန်မာကိုယ်စားလှယ်အဖွဲ့ဟာရှေ့ရကြတရားဝင်ခီးစဉ်တစ်ခုနဲ့စနေနေ့ကပဲအိန္ဒိယနိုင်ငံမှာရောက်နေပါတယ်။ဘူဂျုံမူကြီးမင်းအောင်လှိုင်ဟာအိန္ဒိယဝန်ကြီးချုပ်နေရင်ဒရာမိုဒီ၊ကာဝေးဝန်ကြီးအာရွန်ဂျိုက်တလီ၊အမျိုးသားလူမျိုးရေးအကြံပေးအာဂျစ်ဒိုဗောလ်တို့နဲ့ဇူလိုင်လ14ရက်နေ့မှာတွေ့ဆုံဆွေးနွေးမှုရှိပါတယ်။အီဂျစ်နိုင်ငံဆိုင်းနိုင်ကျုံးဆွေးမှာစစ်သား23ဦးထက်မနည်းတေဆုံးခဲ့ရတဲ့တိုက်ခိုက်မှုဟာသူတို့လက်ချက်ဖြစ်တယ်လို့ IS အစွန်းအဖွဲ့ကကြေညာပါတယ်။တောက်ကြောင်နေနော်မိုင်ကအဖွဲ့ရဲ့ website မှာတင်ထားတဲ့ထုတ်ပြန်ချက်တစ်ခုမှာ IS အဖွဲ့ကအဲ့လိုပြောထားတာပါ။ဆိုင်းနန်းကျုံးဆွေးမြောက်ပိုင်းစစ်တပ်စစ်ဆေးဂိတ်ကိုကားဘုံးနဲ့အသေးခံဖောက်ခွဲခဲ့တာပါခင်ဗျာ
။တနင်္ဂနွေနေ့မနက်ခင်းထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုကိုကျော်ကျော်သိန်းကြီးညာပေးသွားတာပါ။ဒီမနက်အစီအစဉ်ထုတ်လို့ရမှာမန်အင်ဂျင်နီယာဖြစ်ပြီးတန်ဖန်အင်ဂျင်နီယာကတော့ Dave Magnus ဖြစ်ပါတယ်ရှင်။တနင်္ဂနွေနေ့ညနေပဲ6နာရီခွဲကနေ9နာရီထိထုတ်လွှင့်မဲ့အစီအစဉ်တွေကိုတော့လိုင်းဒိုမီတာ16 19 25တို့ကနေတိုက်ရိုက်ဖန်ယူနိုင်နိုင်ကြပါတယ်။ VOE ကိုနားဆင်ကြကြတဲ့အတွက်ကျေးဇူးတူတင်ပါတယ်။ VOE သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေကြပါစေရှင်။ကျေးမခွန်ညူပါ
This program has come to you from the Voice of America, Washington.